America in Burmese.
မင်္ဂလာပါရှင် VO American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှလိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်တဲ့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညကြပါရှင်ဒီကနေ့ညဖက်တင်တွေကတော့ကိုအောင်နဲ့ကျမနန်းလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900နီးပါးရှိပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအကြေပြုပါတယ်ဂျပန်နိုင်ငံယိုကိုဟာမာစစ်ကမှတိချခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess အပျော်စီစင်ကန်တင်မဘောကခီးတဲတွေကတော့မနေ့ပြန်ပို့လို့နေမှာတင်မဘောကစပြီးတော့ဆင်ခွင့်ပြတော့မှာပါမြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရသာသေဆုံးမှုတွေတိုးလာတဲ့အပေါ်လူခွင့်ရေးဆရာကုလသမဂ္ဂကျွမ်းကျင်ပညာရှင်တို့ကစိုးရိမ်နေပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညို
ကောင်းပါပြီရှင်ဒီဆက်ပြီးတော့နားဆင်ရမယ့်သတင်းပါတွေလည်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကင်ပြိပခါရှိရာဒေသတွေမှာမြေမြုပ်မိုင်းအန်ဒီယားရှော့ချာရဲ့အရက်ဖွဲ့အဖွဲ့အစည်းတွေကပြညာပေးနိုင်ဖို့ကြိုးပမ်းနေတာ
အပောက်ကွေးပြည်နယ်ကလေးနဲ့ချင်းတွေကိုအမှုမဲ့အမှဲမဲ့တောက်ပိုင်းတာတို့ဒီကိုသူပြန်နားမလည်ပြင်းနဲ့ဆော့ကစားတာတို့ပေါ့နော်
တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတွေ့ရမှုရဲ့ပြောပြချက်နဲ့ဒုနာဆရာမှာဖြစ်သလိုရခိုင်နဲ့ချင်းပြည်နယ်တွေကစီးရဲတင်းမာနေတဲ့ဒေသတွေဘက်ကိုစားနပ်ရိခာတည်ယူခွင့်စစ်တပ်ဘက်ကပိတ်ထားလို့စစ်ရှောင်စခန်းတွေမှာစာဝတ်နေရေးအခက်အခဲဖြစ်နေတဲ့အခြေအနေမှောက်ခုပစ္စည်းတင်သွင်းတဲ့တင်မောတွေနဲ့အတူမြန်မာနိုင်ငံသားတွေကိုတရုတ်နိုင်ငံမှာဖမ်းထားတာကိုမြန်မာတန်ရုံးကအကူအညီပေးနေတာနဲ့ဗစ်တိုးရီးယားမှုကတန်တရာတရားခံပြန်လွှတ်ပေးတာကိုပြင်ဆင်ဒီဘုတ်အတွက်တင်ပြချက်ဥပဒေချုပ်ရုံကပယ်ချလိုက်တဲ့ဆိုတဲ့သတင်းလာလေးနားဆင်ရမှာပါအခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန်းရောက်နေတဲ့သတင်းတွေကိုနားလောင်နေကိုအောင်လို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900နီးပွင့်ကျင်ရှိနေပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစီးရင်ထဲမှာတော့ရောဂါကူးစက်ခံရရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထိစေခဲ့တယ်လို့ပဲရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေအနေနဲ့ဒေသတချို့ကလည်းတရုတ်တာဝန်ရှိသူတွေကအဝင်အထွက်တွေပိတ်ထားခဲ့တာပါရောဂါကြောင့်အင်္ဂါနေ့ကသေဆုံးခဲ့ရသူတွေထဲမှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့ဟူပေပြည်နယ်ဝူဟန်မြို့ဝူချန်းဆေးရုံညွန်ကြားရေးမှူးလျူဇင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်တရုတ်အစိုးရကတက်တလို့ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရရောဂါကူးစက်မှုကျဆင်းသွားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကမနေ့တနင်္လာနေ့မှာပြောဆိုခဲ့တာပါဒါပေမဲ့လည်းတခြားဒေသတွေကပါရောဂါကူးစက်နေတာကြောင့်အခြေအနေတွေပြောင်းလဲသွားတာမျိုးဖြစ်လာနိုင်တယ်လို့ရောဂါကူးစက်မှုကျဆင်းသွားပြီလို့ပြောဖို့အချိန်စလုံးသေးတယ်လို့လည်းပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာသိပ်ကိုပြင်းထန်ပြီးတော့ထပ်ကူးနိုင်တဲ့အနေအထားရှိနေပေမဲ့ဟူပေပြည်နယ်ထဲမှာတော့အတော့ကိုထိန်းချုပ်ထားနိုင်ပြီလို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါကူးစက်ခံရတဲ့လူနာ80ရာခိုင်နှုန်းပြန်ပြီးတော့ကျန်းမာလာတယ်လို့လည်းသူကပြောပါတယ်။ WHO ရဲ့နောက်ဆုံးအစီရင်ခံစာမှာတော့တရုတ်နိုင်ငံပြည်ပမှာကူးစက်ခံရသူ994ဦးရှိပြီးတော့ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးတော့စစ်ကပ်ထားတဲ့ဇင်ကန်တင်မော်ဘောကလူနာ949ဦးပါဝင်တယ်လို့လည်းဖော်ပြထားပါတယ်။
နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါရယ်။ဤပညာငွေကြေးခက်ခဲတွေကြောင့်ယောဂကူးစက်ပြန့်ပွားမှုတရှိရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့လည်းယောဂကူးစက်ခံရသူတော့မရှိဘူးလို့ဆိုပါရယ်။မြောက်ကိုရီးယားအာဏာရကွန်မြူနတီပါတီသတင်းစာရန်ဒန်စီမန်မှာမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကူးကားပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိဘူးဆိုပြီးတော့ဖော်ပြထားတာပါ။တော်လာမှုကိုကန့်သက်ထားတာမျိုးပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့တင်းတင်းကြပ်ကြပ်ဆေးဆေးထိန်းချုပ်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအောင်မြင်မြင်နဲ့ထိန်းချုပ်ထားလိုက်ပြီလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဆိုပါရယ်နမိုနီးယားလို့သက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ COVID-19 ရောဂါကြောင့်လူပေါင်း1900လောက်သေဆုံးခဲ့ပြီးတော့9000ကျော်ကူးစက်ခံနေရတာပါအဲ့ဒီကူးစက်ခံရသူအများစုဟာမြောက်ကိုရီးယားရဲ့အင်ဂျင်တရုတ်နိုင်ငံကပါကောင်းဆောင်ဆက်ဆက်လက်ထက်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့တစားတစားဝေးကွာလာတာကြောင့်စီးရင်မွေးတေလာတဲ့မြောက်ကိုရီးယားမှာအခုလိုယောဂမျိုးကူးစက်ခံရပြီဆိုရင်တော့ထိမနိုင်သိမရနဲ့လူသေးပြောက်အများကြီးရှိလာနိုင်ပါတယ်မြောက်ကိုရီးယားမှာကောင်းမွန်တဲ့လက်မှတ်ဆက်သွယ်ရေးအခြေခံအဆောက်အအုံမရှိသလိုကျန်းမာရေးဆိုင်ရာကုသမှုတွေကို လိုအပ်တယ်လို့ချက်ချင်းအရေးယူဆောင်ရွက်ပေးနိုင်မှာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုလုံလုံလောက်လောက်နဲ့တားဆီးဟန်တားနိုင်မှာမဟုတ်ဘူးဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြသတိပေးထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာဆိတ်ကမ်းမှာတခြားခွဲပြော့ဆက်ကတ်ထားတဲ့ Diamond Princess အပျော်စီစင်ခန်တင်မော့ကြီးပေါ်ကခီးတယ်ရီကိုမနေ့ပြန်ပေါ်လို့နေမှာတင်မော့ပေါ်ကဆပြီးတော့ဆင်းခွင့်ပြုတော့မှာပါ။ဒီတင်မော့ကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီးတယ်တွေ့ရှိခဲ့တဲ့အတွက်ဆယ်လရက်ကြာအဝင်ထွက်ကန့်သတ်ပြီးတော့စောင့်ကြည့်ခဲ့တာပါ။တင်မော့ခီးတယ်ရီအတော်များတဲ့အတွက်ခီးတယ်အားလုံးကမ်းပေါ်တန်နိုင်ဖို့ရက်တွေနဲ့ချီကျနိုင်တယ်လို့လည်းဂျပန်ကျန်းမာရေးဝန်ကြီးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဆေးစစ်ချက်အရာယောဂါကုသမှုမရှိတဲ့လူတွေကိုတော့ပို့ထူးနေမှာကန့်သတ်ခွင့်ပြုထားပေမလို့ယောဂါဆစ်ဆေးနိုင်တဲ့အနေအထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မော့ပေါ်ကဆင်ခွင့်ရတာမျိုးလည်းဖြစ်လာနိုင်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုဟာ Diamond Princess တင်မော့ပေါ်ကပါတင်မော့ခီးတဲ့3,900ထက်ကအခုလက်ရှိ1,923ဦးကိုဂျပန်ကျန်းမာရေးဝန်ကြီးဌာနကကနဦးစမ်းသပ်ဆစ်ဆေးတာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ942ဦးတွေ့ရှိထားတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတဦးအပေါ်တရားရေးဌာနကတရားစွဲဆိုထားတဲ့အမှုမှာသမ္မတနဲ့ရည်တည်တဲ့ဆက်ဆံရေးရှိတဲ့ရှင်နေဂျိုကဝင်းအောင်ဟန်တာအပီးဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုတရားသူကြီးအတင်းကဗိုလ်ထုံးနေမှာရေးပေါ်စီရင်ကျင်းပဖို့ရှိနေပါတယ်။တိကျလွတ်လပ်တဲ့ပြည်ထောင်စုတရားသူကြီးအတင်းကြီးကတရားသူကြီးဆင်သီယာရူဖ်ကတရားသူကြီးတဦးချင်းစီအပေါ်တိုက်ခိုက်မှုတွေရှိလာတာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ဒီကိစ္စဟာအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့ VOA ကပြောပါတယ်။သမရရဲ့ကာလာကြာရှိမိတ်ဆွေလူယုံတဦးဖြစ်တဲ့ရောဂျာစတုန်းပေါ်ကွန်ဂရက်စ်လွှတ်တော်ကိုလိန်လယ်မှုတက်သေးသေးပေါ်ဩဇာလွှမ်းမိုးမှုစူးစမ်းမှုနဲ့2016ရွေးသမရရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်ဒီအထူးဆောင်ရမ်းစစ်ဆေးမှုကိုဟန်တာနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခုနှစ်မှုအတွက်အပြစ်ရှိကြောင်းနိုဝင်ဘာလမှတရားရုံးကဆုံးဖြတ်ထားပြီးတော့သူ့ပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့တရားရေးဌာနရှင်းလင်းတွေကအကြံပြုထားတာပါဒါပေမဲ့အစိုးရရှိနေချုပ်ဝီလျံဘာကပြစ်ဒဏ်လျှော့ပေါ်ပေးဖို့ဆိုပြီးကြားဝင်ခဲ့တာမှာတရားရေးဌာနနဲ့နိုင်ငံရေးတိုင်ဝမ်ကြားဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာတာပါ Roger Stone ပေါ်ခုနှစ်ကနေ9နှစ်ထောင်ဒဏ်ချမှတ်တာဟာတရားမျှတမှုမရှိသလိုဗယံမရာဆောင်ရွက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတည်တာမှာဝေဖန်ရေးသားပြီးရှိနေချုပ်ကအခုလိုကြားဝင်ဆောင်ရွက်တာလည်းဖြစ်ပါတယ်သူအနေနဲ့တော့သူမှန်တယ်ထင်တဲ့အတိုင်းအခုလိုဆောင်ရွက်တာဖြစ်တယ်လို့ရှိနေချုပ်ဘာကခုခံပြောဆိုပါရယ်သမ္မတရဲ့ယင်းကြီးရဲ့မိတ်ဆွေပေါ်အခုလိုနှစ်ရှည်ထောင်ဒဏ်ချမှတ်ဖို့အကြံပြုတာဟာအခုကျူးလွန်တဲ့ပြစ်မှုမျိုးစားအပေါ်ချမှတ်မဲ့ပြစ်ဒဏ်စီရင်ခြင်းနဲ့အညီဆုံးခဲ့တာဖြစ်ပြီးတော့ရှင်းနေကျိုးရဲ့ကြားဝင်မှုအပြီးမှာတော့အခုလိုအကြံပြုခဲ့တဲ့တရားရေးဌာနရှင်းနေ၄ဦးမှာ၃ဦးကဒီမှုကိုဆက်ပြီးတော့ကံကြွယ်တော့မှမဟုတ်ကြောင်းနဲ့ကျန်တဲ့တဦးကတော့တရားရေးဌာနကနေမှနှုတ်ထွက်သွားပါရခင်ဗျာ
ဒီလိုအမေရိကန်တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီထိလိုင်းဒိုမီတာ19 kHz 1505ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ပြည်ဦးအင်းမြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်ထိပ်တန်းရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရက်သားတိတ်ဆုံးမှုတိုးလာတဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်ပညာရှင်တွေကစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာပဋိပက္ခတွေအရှိန်မြင့်လာတဲ့အတွက်ကလေးငယ်တွေအပါအဝင်အရက်သားတိတ်ဆုံးမှုတိုးလာတဲ့ကိစ္စနဲ့အင်တာနက်တွေလက်တလောပြန်ပြီးတော့ဖြတ်တောက်ထားတဲ့အဒီတာမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ18ရက်နေ့နေ့စွဲနဲ့ကြေညာချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူအခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေဆိုတာလူအတော်များများသိထားကြတဲ့ကိစ္စဖြစ်တယ်လို့လည်းဆိုထားပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်တဲကပူတီတောင်မောင်တော်ရတိတောင်နဲ့မြေပုံမြို့နယ်အပါအဝင်မြို့နယ်ရှင်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမှာမြမဆက်သွယ်ရေးက3လတာအင်တာနက်တွေဖြတ်တောက်လိုက်တာပါ။ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တိုက်ပွဲတွေပြင်းထန်လာတဲ့ဆိုတဲ့သတင်းတွေနဲ့ကုလသမဂ္ဂအရာရှိတွေရရှိခဲ့တဲ့အစီအခံစာတွေထက်မှာတော့မြန်မာရေတပ်ကရဟယင်တွေပါတုံးပြီးတော့တက်ခဲ့ခဲ့တယ်လို့လည်းဆိုထားပါတယ်။ကုလအရာရှိတွေရဲ့အဆိုအရတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဆယ်အတွင်းနေရစွန့်ခွာထွက်ပြသူ1100ထက်မနည်းရှိနေပြီးတော့ကြောက်တော်မြို့နယ်တွေကရွာသား6ဝထက်မနည်းပါတယ်လို့လည်းဆိုထားပါတယ်။
ဥရောပသမဂ္ဂ EU နဲ့ VN ကုန်သွယ်မှုသဘောတူညီချက်တရက်ကိုအတည်ပြုလိုက်နေမှာပြီ။ဥရောပကနေဗြိတိန်ခွဲထွက်ခဲ့တယ်လို့ VN ရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကြောင့်ဒီကိစ္စအတည်ဖြစ်လာဖို့နှောင့်နှေးကြံစည်လိုက်မယ်ဆိုပြီးကွက်ဆာထားခဲ့တဲ့ဂျာရဲမှာပဲပြီးခဲ့တဲ့သတင်းပတ်အတင်အတည်ပြုလိုက်နေတာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားတာကြောင့်ကုန်သွယ်ရေးထိခိုက်နိုင်မလားဆိုတဲ့စိုးရိမ်မှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲပေါ်အာရုံစိုက်ရာကနေဒီလအတွင်းဥရောပသမဂ္ဂဘောကုန်သွယ်ကင်တိုးကောက်ဖို့ခြေလှမ်းလာတာကြောင့် ဥရောပသမဂ္ဂဟာတခြားနိုင်ငံတွေနဲ့ပါစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတွေရှာဖွေလာတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်စီးပွားရေးမှာအထိနာနေတဲ့ BNN ဟာအခုတော့လေဒီခြေလှမ်းတရက်ကိုစတင်နိုင်မှာပါ။ဥရောပသမဂ္ဂဘက်ကကုန်သွယ်ကွန်ရှော့ကောက်တာကြောင့် BNN အနေနဲ့ရေရွက်ပစ္စည်းအဝတ်အထည်တစ်သားနဲ့လုပ်တဲ့ပို့ကုန်ပစ္စည်းအရေအတွက်တိုးလာမှာဖြစ်တယ်လို့ EU ဘက်ကလည်းအယ်ကိုဟောဆက်မှုပစ္စည်းနဲ့ဆေးဝါးတွေကိုအခွန်ကားတက်တက်သားနဲ့ BNN ကိုတင်ပို့နိုင်မှာဖြစ်ပါတယ်ခင်ဗျာ
။တပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းဒေသကိုပြန်သိမ်းယူရေးအစိုးရတပ်ရဲ့စစ်ဆင်ရေးတွေကြောင့်ဒေသခံပြည်သူတွေအဆိုးဆုံးအနေနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီး Michel Bachelet ကဒီကနေ့ပြောဆိုလိုက်ပါတယ်။ဒေသခံအရသာတွေဘေးကင်းရေးအတွက်တိုက်ခိုက်နေကြတဲ့သူတွေအားလုံးအပြည့်ရပြီးတော့လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေခွင့်ပြုပေးဖို့သူကဂျနီဗာမြို့မှာတိုက်တွန်းတောင်းဆိုသွားတာပါ။ဒီပဋိပက္ခကြောင့်ဒီဇင်ဘာလတရက်နေ့ကစပြီးတော့နေရာစွန့်ခွာထွက်ပြေးရသူ6သိန်းကျော်နဲ့နိုင်ငံအနောက်မြောက်ပိုင်းနဲ့အခြားဒေသကနေထွက်ပြေးသွားကြသူအတော်များများရှိနေတဲ့အပေါ်မှာလည်းသူကဆိုရင်းနေတာပါဆီးရီးယားအစိုးရကစစ်ဆင်ရေးတွေမရက်နာပဲဆက်လုပ်နေပြီးတော့အရသားတွေကလည်းဆက်ပြီးတော့ထွက်ပြေးနေကြရအောင်မယ်ဆိုရင်တော့တိုက်ဆုံးမှုတိထက်ပိုများလာနိုင်လို့လည်းမဟာမင်းကြီးကပြောပါတယ်ဆီးရီးယားသမ္မတဘရှာအယ်အာဆာဒ်ရဲ့ရှေ့ရှားပပတနင်္လာနေ့ရုပ်မြင်သားကြမိတ်ကမှာတော့တပုံတွေလက်ကနေအလက်ပေါ်မျိုးကိုသူအစိုးရအဖွဲ့ကပြန်ပြီးသိမ်းပြီးတဲ့အခါကျရင်တော့ပုံပြီးခိုင်မာတောင့်တင်တဲ့မျိုးတစ်ခုဖြစ်လာလိမ့်မယ်လို့ပြောဆိုသွားတာပါဆီးရီးယားနဲ့နေဆက်ချင်းထိစပ်နေတဲ့တူရကီနိုင်ငံအစိုးရဘက်ကဆီးရီးယားတပုံတွေကိုစစ်ရေးအကူအညီတွေပေးနေတာပါအဲ့ဒါတွေကိုမမှုဘဲနဲ့အလက်ပေါ်မျိုးနဲ့တပုံတွေထိန်းချုပ်ထားတဲ့အီလစ်ဒေသကအရသာတွေလွတ်မြောက်ရေးစစ်စင်ရေးတွေဆက်လုပ်သွားမယ်လို့လည်းသမ္မတအာဆတ်ကပြောပါတယ်ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့နဲ့တူရကီတန်တမန်တွေမော်စကိုမြို့မှာဆွေးနွေးနေချိန်မှာပဲတပုံတွေချေကုပ်ယူထားတဲ့အီလစ်ဒေသကိုဆီးရီးယားအစိုးရတပ်တဲ့စစ်စင်ရေးတွေတိုးမြှင့်လိုက်တာကြောင့်အဲ့ဒီဒေသကိုတူရကီတပ်ဖွဲ့တွေကလက်နက်တွေပေးပို့ထားတာလည်းဖြစ်ပါတယ်
ရာသီဥတုတောင်းလဲမှုတိုက်ခိုက်ရေးအတွက်အမေရိကန်ဒေါ်လာ10ဘီလီယံလှူဒါန်းသွားမယ်လို့ Amazon စီးပွားရေးလုပ်ငန်းတည်ထောင်သူ Jeff Bezos ကပြောလိုက်ပါတယ်။ကမ္ဘာ့ချမ်းသာဆုံးစီးရင်ဝင် Bezos ကသူအခုလိုလှူဒါန်းမဲ့အကြောင်းကို Instagram စာမျက်နှာမှာရေးသားခဲ့တာပါ။ကမ္ဘာကြီးကိုချင်းချောင်းနေတဲ့ရာသီဥတုတောင်းလဲမှုတိုက်ခိုက်ရေးအတွက်ရန်ပုံငွေကိုအခုနှစ်နွေရာသီကစပြီးတော့မတ်တီပေးတော့မှာဖြစ်ပါတယ်။အရင်ကလဲ Microsoft နည်းပညာလုပ်ငန်းတွဲဖက်တည်ထောင်သူ Bill Gates New York မြို့တော်ဝန်ဟောင်းမီဒီယာလုပ်ငန်းရှင် Michael Bloomberg နဲ့ယင်းမျိုးနံမှုကုမ္ပဏီလုပ်ငန်းရှင် Tom Steyer လို့အမေရိကန်တန်းကြွသတိတွေဟာယာယီဥရုပြောင်းလဲမှုတိုက်ဖက်ရေးအတွက်ရန်ပုံငွေအမြောက်များမှတ်တည်ထားကြပါရခင်ဗျာ
။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးစစ်ရေးပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြရအောင်ပါ။လက်နက်ကင်ပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းအန်ဒီရဲ့ရွှတ်ချရေးအသိပညာပေးဖို့အရက်ဖက်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အချိန်မှာပဲမြေမြုပ်မိုင်းကြောင့်အရက်သားတွေထိခိုက်ဒေဆုံးတာလည်းပိုပြီးတော့များလာနေတဲ့အတွက်အခုလိုကြိုးပမ်းလာကြတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စီရေးသိမ်းမှနေစဲရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်စင်တေးပြည်မွတ်စလင်ကျေးရွာကနွားကြောင်သွားတဲ့ရွာသားမျိုးသားတို့ဒီနေ့နဲ့နဲ့ပိုင်းမှာမိုင်းနှင်းမိပြီးတော့တိတ်ဆုံးသွားတယ်လို့ပိသစုဝင်တူကပြောပါတယ
်။ဟုတ်ကဲ့ပါတိတ်ဆုံးသွားပြီပါ။ဒီနွားချောင်းဟောသွားတာရှင်ပါပါ။နမဲရှင်းနေရှင်းပါပါလေ။ဒီနွားချောင်းဟောသွားတာကမိုင်းနှင်းပေါက်တာလို့ဒီမှာပေါ်ခဲ့ဟာရှင်ပါပဲ။ဒီတိတ်ဆုံးသွားပြီပါ။မိုင်းရှင်ဘလို့မျိုးမိုင်းလဲမကင်းနေတော့ဆက်တယ်။
တိဆုံးသူဟာအသက်65နှစ်အရွယ်မောင်မောက်ဤနှစ်ဖြစ်ပြီးတော့ယူအမြောက်ဘက်ကောင်ကုန်းဤမှာမိုင်းနေပြီလို့ခြေထောက်တွေမှာတာယာပင်းနံစာရရှိတဲ့အတွက်စိတ်ယုံပုတ်ပွင့်မဲ့မမီပဲတိဆုံးသွားတယ်လို့ဆိုပါတယ်။ဒီမိုင်းကိုပဲဖွဲ့ကထောင်သားတယ်ဆိုတာတော့မသိရသေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာမိုင်းပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးတိဆုံးတာယာရမှုတွေကလည်းများလာနေတာပါ။ဒါကြောင့်ဗူဒီတော်မြို့နယ်ပါဝင်မြို့နယ်6ခုမှာမိုင်းအန္တရာယ်လျှော့ချရေးအသိပညာပေးအစီအစဉ်ကိုမန္တလေးဆန်းမှာစတင်လှုပ်ဆောင်သွားမယ်လို့ဒီကန်တိုင်းဒါမျိုးနယ်များအစည်းအရုံး REC အတွင်းမှူးကုစစောထွန်းကပြောပါတယ
်။အပောက်ကွေးပြည်တွင်နေကြတဲ့လည်းချင်းတွေကိုအမေမဲအမေမဲကောက်ကင်နာတို့ဒီကိုသူပြနားမလီပြင်းနဲ့ထောက်ကစားတာတို့ပေါ့နော်အဲနောက်ဒီအထိုင်မစင်စင်နာတို့တွေကြောင့်ဒီတစ်ရက်ဒီဆုံးကြီးကြီးရစီပေါ့ကျွန်တော်တို့ကဒီစီလေးကင်းမျိုးတွေကိုတခုတွေ့နေပြီဆိုပြီးတော့မှပြသခဲ့တာဖြစ်ပါတယ်။ဒီသူတွေမှာကဒီအသေးပညာနဲ့ပတ်သက်ပြီးတော့မှတို့လေးကိုအားနေတဲ့အခြေအနေမှာရှိတယ်
ဒီခိုင်ပြည်နယ်အတွင်းမြေမြုပ်မှန်းကြောင့်ထိခိုက်ဒေဆုံးရသူတို့အရေအတွက်ကိုတည်တည်ကြကြအတိမပြုတ်နိုင်သေးပေမဲ့ဒေဆုံးသူ15ဦးနဲ့ထိခိုက်ဒဏ်ရာရသူ84ဦးလောက်ရှိမယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ မနေ့ကကြောက်တော်မြို့နယ်ရတိတာမြို့နယ်နဲ့ချင်းမြို့နယ်ပလဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်ကြောက်တော်မြို့နယ်ကမှာဒီတင်မရွာနဲ့ဒီဝမကြရွာကြပေါ့အဲ့ဒီမှာတောင်တန်းမှာနေတဲ့ဒီဟိုစစ်တရဲမြောင်းလေးအဖြစ်ကတိုက်ပွဲတွေကတော့မနေ့ကဆက်ပြီးတော့ရှိတယ်ရတိတာမြို့နယ်ကျင်းရှောင်းရွာရဲ့ဒီတောင်ဖက်မီတာ900လောက်အကွာမှာမနေ့7:24မီတာဆက်ပြီးတော့မှာတိုက်ပွဲဖြစ်တာရှိနောက်ပြီးလို့ရှိရင်ဒီပလောဝါမြို့နယ်နှမ်းချောင်းရွာရဲ့အရှိတ3ကီလိုမီတာလောက်အကွာမှာလည်းဒီနေ့လေ3နာရီလောက်မှာတိုက်ပွဲဖြစ်သွားတာရှိဒီညနေ4နာရီချိန်မှာဒီမှာစစ်ကြပ်ကဒီဟာရင်မတိနဲ့လာပြီးတော့မှာဒီ3ချိန်ကတော့လာရောက်ပြီးတော့စစ်စက်နဲ့ဒီရုပ်တွေနဲ့ဖြစ်တာ။အဲမနေ့ကဖြစ်ခဲ့တဲ့ဒီတိုက်ပွဲအင်ဂျင်တွေအားလုံးကိုရှင်ပြီးတော့ပေါ်ရမယ်လို့ရှင်တော့ဟိုဂျန်ဒူကကနေပြီးတော့9ဦးထဲမနေ့ကဆုံးတာရှိတယ်
တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရဖို့အနောက်ပိုင်းတန်းစစ်သည်နာချုပ်တမတော်ပြောခွေရကိုဆက်တွယ်ခဲ့ပြီးမြတ်ဆက်တွယ်လို့မရရှိခဲ့ပါဘူး။ကြောက်တော်မြို့နယ်သိမ့်မဝဲမကျတိုက်ပွဲတွင်တနက်ကြီးကြီးကြားရောက်မှုကြောင့်ဝဲမကျရွာသား300ခန့်ဟာတားပုံကြီးရွာနဲ့လောင်းချီရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့သိမ့်မဒေသခံတို့ကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာတနှစ်ကျော်ကာလအတွင်းစစ်ရှောင်ဥယျာဉ်တသိန်း6000ကျော်တိုးပွားလာနေတယ်လို့လက်နက်ကြီးထိမှန်မှုမိုင်းပောက်ကွဲမှုပြစ်ခတ်ခံရမှုတို့ကြောင့်အရတာ330ကျော်ဒေဆုံးပြီးတန်ရာရရှိသူ360ကျော်ရှိခဲ့တယ်လို့ရခိုင်ကျောင်းသားတပ်မကတက္ကသိုလ်များရန်ကုန်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီရခိုင်ပြည်နယ်တွင်းကစီရေးပရိပခရေချာမှာပိတ်မိနေတဲ့ရွာသားတွေရဲ့အခြေအနေကိုနိုင်ကိုရင်ပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်အမ်းမြုံနယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာလက်နက်ကင်ပရိပခရေဖြစ်နေပြီးတပ်မတော်ဘက်ကစစ်နက်ရိတ်ခါတည်ယူခွင့်ကိုအဲ့ဒီဘက်မှာတားမြစ်ထားတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ရှောင်စခန်းတချို့မှာစားဝိနေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါအပြင်စစ်ရှောင်စခန်းတွေမှာတောက်သုံးရေမတန့်ရှင်းတာကြောင့်ဝင်းပြက်ဝင်းလျှော်ရောဂါတွေလည်းဖြစ်နေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဒီလိုမျိုးတွေအများစုနေထိုင်ကြတယ်ရခိုင်ပြည်နယ်အမ်းမြုံနယ်တလက်ရှောင်းအုပ်စုကကျေးရွာ40လောက်ကိုဒီလ3မတ်လောက်ကစတင်ပြီးဆန်ရိုက်ခါတည်ယူခွင့်နဲ့တပ်မတော်ဖက်ကပိတ်ထားတယ်လို့အမ်းမြုံနယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ
်ကျွန်တော်ထင်ပါတယ်လူတို့ကတော့လက်ရှိဒီလက်နက်ကင်ပြိပခါတင်နေတဲ့အခါကျတော့ဟိုအဲ့ဒီဟာဟိုတပက်ကိုထောက်ပံ့ဟိုရောက်ပေါ်မယ်ဒီလိုတော့ကံတရားတွေးနေတဲ့ခါတည်းရှိတယ်လို့ထင်ပါတယ်ဒါပေမဲ့ဒီနေရာတွေမှာကအကုန်ချင်းတိုင်းပါတယ်ရခိုင်တော့မဟုတ်ဘူးသူကချင်းတိုင်းပါတယ်တော့ဘလောက်ဝင်ပြပါတယ်ဆိုတော့အော်မြို့နယ်မှာဟိုအောက်ချုံမှုကသာရှိတယ်လေပြီးတယ်အခုလေးကျွန်တော်တို့ဒီမြို့နယ်အောက်ချုံမှုကနေပြီးတော့အဲဖွင့်လေးဖွင့်ဆက်သာရှိတယ် KCA ကုမ္ပဏီလေအဲအဲ့ဒီကုမ္ပဏီကိုလေဟိုလူပြင်းကပြည့်တဲ့ဆန်တွေရှိတယ်အဲအစိုးရပြည့်တဲ့ဆန်တွေရှိတယ်လေအရက်ကွေးစားအလူခံလို့ရတဲ့ဆန်တွေရှိတယ်အဲ့ဒါကိုအဲ့ဒီမြို့နယ်မှာတရားဝင်ကြီးမြို့နယ်အောက်ချုံမှုကအခုထောင်ပြီးတော့ဖွင့်ထားတဲ့အဖွင့်ကိုတောင်းတဲ့လူတွေကပေါက်ခတ်မပြေဘူး
အမျိုးနဲ့မိုင်30လောက်กว่ามาရှိတဲ့အဲ့ဒီကျေးရွာတွေဟာရှင်းလူမျိုးတွေနေထိုင်တဲ့တောင်ပေါ်ကျေးရွာတွေဖြစ်ပြီးနေရာမျိုးတွေမရှိတာကြောင့်အမျိုးနဲ့မြေပုံမျိုးတွေကဆန်တွေကိုဝေယူစားတောက်ကြရတာလည်းဖြစ်ပါတယ်။အခုလိုဆန်တွေယူခွင့်တွေပိတ်ထားတာကြောင့်အဲ့ဒီတောင်ပေါ်ကျေးရွာ40လောက်မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ
်။အဲ့ဒီအခက်အခဲဆိုတာကအဲ့ဒီဒလက်အောက်စုဆိုတာကအောက်စုလိုက်ဆိုတာရွာပေါင်း list နဲ့ပုံရရှိတယ်။အဲ40 900ပါဆိုလို့ရှိရင်အိမ်ထောင်စုတော်တော်လေးကိုကျွန်တော်တို့ခန့်မှန်းရတာဆိုလို့ရှိရင်အများကြီးပေါ့နော်ထောင်ထဲရှိလို့ရှိမှာပေါ့နော်အဲ့ဒီမှာအဲ့ဒီကဒေသခံကသူကဒလဲချောင်းဆိုတာသူချောင်းဖြတ်မှာဒီတောင်ကဘာတွေမှာသူကတောင်ရမြေတွေလောက်ကွန်ဆက်သွားတဲ့ချင်းတိုင်းသားတွေများတယ်အဲသူကလေယာဉ်မျိုးရှိဘူးမရှိတဲ့မှာသင်ဝေါ်တွေခေါ်ပြီးတော့သူကဒီဘက်ကတက်တော့ဟိုကကန်ထုံးကြီးမျိုးတော့အမ်းမျိုးပေါ့သူကပြူပြီးတော့လောက်ကွန်ဆက်ပါခဲ့အဲအဲ့ဒီဆန်ကိုသူကအဲ့ဒီဘက်ကဝင်ပြီးတော့အဲအနှမ်းတွေပို့လို့ရှိရင်အနှမ်းတွေရောင်းပြီးတော့အဲဆန်တွေနဲ့သူတွေ့လာတာရှိတယ်ဝေလာတာရှိတယ်ပေါ့နော်အဲ့ဒီကတော့မတရားဘူးလို့သူကဒီကောင်ကရည်ရည်လို့ပြောတရားဘူးစောကြနာမရှိရဟုတ
်အလားတူပဲရှင်းပြနေဘလဝတ်မြို့နယ်မှာလည်းရေလိုင်းကြီးကိုဖေဖော်ဝါရီလအစောပိုင်းကတည်းကပိတ်ပင်ထားတာကြောင့်စားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရှင်းပြနေအစိုးရဖွဲ့ပြောခွင့်ရစေဘင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်ဆန်ကငကူပုံမှန်ကျွန်တော်တို့6တော်ဘက်ဆန်ငူကုန်နေတဲ့တင်နေရောင်းကြတာပေါ့နော်သူအဲ့ရနေသူတို့ drawing ဒီရှင်းလာပါတည်လို့တင်ပြီးတော့သူစီးပွားရေးအရာရောင်းကြွယ်ကြပုံမှန်နဲ့ပြိုင်နေရလေဒီကလရနီယိုတစ်ချောက်သွားနေတာအဲ့ဒါယူတားဆီးတာကြတော့တော်တော်ကိုလူလူမှထိခိုက်တယ်အဲလူလူပဲအဓိကထိခိုက်တာဟိုဂျန်နဲ့တက်မတော်သားပြီးအတွက်တော့ဘာမှဒါထိခိုက်တာမရှိဘူးလေနော်ဆိုလူလူကိုဒီလိုမျိုးအနှောက်ရှက်အခက်အခဲဖြစ်အောင်လုပ်တာကတော့ဒါမကောင်းဘူးပေါ့နော်နေပြည်တော်ကအကြံဖောက်ရင်တော့သူဟာသူစာနေခါလေပတ်သွားမှာပဲဆိုတော့အခုကဒီပြည်သူလူလူရဲ့ပုံမှန်သွားနေတဲ့လမ်းကြောင်းကိုအခက်အခဲဖြစ်အောင်လုပ်တာတော့ဒါတော့မ
ကျွန်တော်တို့အလုပ်တော့ပြုချက်ကျွန်တော်ပြောတာဒီသူတွေတော့လာနေကြတဲ့လမ်းတွေနဲ့ရိုက်ခတ်တည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ထားတာနဲ့ပတ်သက်ပြီးကျွန်တော်ပြောဆိုခွင့်ရှိသူတွေကိုဆက်တွေ့ချက်ပေးမယ်လို့မြားခဲ့ပါဘူးရခိုင်တော့ပိုင်ရမျိုးနဲ့တချို့နဲ့ရှင်းပြမယ်ဘလောက်ဝမ်းမျိုးနဲ့မှာအင်တာနက်လမ်းတွေလည်းချတောက်ထားသလိုအစိုးရတပ်နဲ့ရခိုင်နဲ့နိုင်ငံရေးဖွဲ့တို့ရဲ ာရေးပြဿနာတွေနဲ့ပါရင်ဆိုင်နေကြရပါတယ်။လူရဲ900နီးပါးနေထိုင်တဲ့ကျောက်တော်မြို့နယ်တောင်မင်္ဂလာစေချောင်စခန်းမှာတော့တောက်သုံးရရှားပါမှုနဲ့အတူအသက်တစ်နှစ်အောက်ကလေးတွေဟာဝမ်းကျဲဝမ်းလျှောဖြစ်နေကြတယ်လို့စေချောင်စခန်းကမအေးခံကပြောပါတယ်။
အော်ကလေးတွေဝမ်းရောက်ကဖြစ်တယ်။ကိုရဲ့အော်ကိုရောက်ရှိနေတယ်။ဝမ်းရောက်ကဖြစ်နေတယ်။တပတ်ကျော်ရတဲ့လူရှိတယ်။ကိုရဲ့ရှိတယ်၊၃ရက်ရှိတယ်၊၄ရက်ရှိတယ်။မနေ့ကတရက်တည်းမှာ၄ရက်ဖြစ်နေတယ်။အချင်းနဲ့အခုကဆရာဝန်လာကူပြလို့အချင်းနဲ့နည်းနည်းကောင်းသွားပြီ။ရေးရေးအဆင်မပြေဘူး။ရေးရတော့နည်းနည်းအခက်ခဲရှိတယ်ပေါ့။
စခိုင်မြောက်ပိုင်းမှာဆွေရတန်းရဲ့အဖွေတို့ဟာလက်ရှိရှင်တီတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်ဦးရဟာလည်း36,000ကျော်အထိရှိလာတယ်လို့စစ်ဘေးဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ REC စစ်တမ်းအရသိရပါတယ်ခင်ဗျာ
UN မြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအချင်းသတင်းဆောင်မတွေတွဲဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOE ရဲ့အင်ကာနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ Victoria လို့ထင်ရှားတဲ့ကလေးငယ်လေးရဲ့မှုမှာတန်ဖျက်တရခန့်အဖြစ်ဆွတ်ဆဲခံခဲ့ရတဲ့ကိုအောင်ကြီးကိုတရရှင်လွတ်ပေးလိုက်တဲ့အပေါ်မှာပြင်ဆင်မှုတင်ပေးဖို့ခရိုင်ဥပဒေရုံးနဲ့မှုခင်းတပ်ဖွဲ့ရုံးတို့ကတင်ပြထားတာကိုမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကပယ်ချလိုက်ပါတယ်။ဒါကြောင့်ကိုအောင်ကြီးကိုပြန်လွှတ်ပေးလိုက်တာကခိုင်မာသွားပြီဖြစ်ပေမဲ့တကယ်ကျူးလွန်တဲ့တရားခဏ်ကတော့အခုချိန်အထိလွတ်မြောက်နေဆဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ဝက်စတန်ဟစ်ပုဂ္ဂလိကမူချိုအကြောင်းက၃နှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးတန်ရာတရခန့်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ချီကိုနေပြည်တော်တက္ကိနခရိုင်တရားရုံးကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်လွှတ်ပေးခဲ့တာပါ။ကိုအောင်ချီရဲ့ဒီလိုတရားရှင်လွတ်မြောက်မှုနဲ့ပတ်သက်ပြီးရပောင်း60အတွင်းတိုင်းတရားရုံးအထိအမှုပြင်ဆင်ွင့်တင်သွင်းွင့်ရှိတာကြောင့်တက္ကိနခရိုင်ဥပဒေရုံးနဲ့အမှတ်1မှုခင်းတပ်ဖွဲ့မှုရုံးနေပြည်တော်တို့ကဒီအမှုအပေါ်ပြင်ဆင်မှုတက်ရောက်ပေးဖို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကိုတင်ပြခဲ့ပါတယ်။ဒါပေမဲ့တင်သွင်းမှုမတင်ဘူးလို့ဆုံးဖြတ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိဦးတင်မြင့်ဦးကဒီကနေ့မှသတင်းတောက်တွေကိုပြောခဲ့ပါတယ်
။ဒကိနခရိုင်ဥပဒေရုံးကဒီမှုကိုပြင်ဆင်မှုတက်ရောက်ပြီးကိုတင်ပြတာရှိတယ်လို့မတ်တင်မှုခင်းတပ်ဖွဲ့မှုရုံးနေပြည်တော်ကလည်းပြင်ဆင်မှုတက်ပြီးဖို့ရာတင်ပြထားကြောင်းသိရှိရပါတယ်။ကျွန်တော်တို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးအနေနဲ့အမှုရဲ့မှုစစ်ဆေးပေါ်ပေါက်ချက်ရတရားရုံးအမိန့်ဟာဥရိယမှန်ကန်တင့်မြတ်ကြောင်းသုံးသပ်ရရှိတဲ့အတွက်ပြင်ဆင်မှုတင်သွင်းရန်မတင်ကြောင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ကြီးကိုတရားရှင်လွှတ်ပေးလိုက်တာနှစ်လပြည့်တဲ့ဒီကနေ့ဖေဖော်ဝါရီ18ရက်မှာမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိနဲ့ရုံးအဖွဲ့မှုတို့ကကိုအောင်ကြီးအမှုနဲ့ပတ်သက်ပြီးသတင်းတောက်တွေကိုတွေ့ဆုံပြီးမိကုံးတွေကိုဖြေဆိုခဲ့ကြတာပါ။တိုင်းဥပဒေချုပ်ရုံးကလည်းအခုလိုဆုံးဖြတ်လိုက်တာကြောင့်ကိုအောင်ကြီးတရားရှင်လွတ်မြောက်မှုဟာခိုင်မာသွားပြီလို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေဦးခင်မောင်စောကပြောပါတယ်
။ဒါမှအရင်ကတော့ဒီဟာကလာစီကသာကျော်သွားပြီပေါ့ဗျာ။နောက်တစ်ခါတိုင်းဥပဒေချုပ်ရုံးကလည်းပဲညာဆက်ပြီးတက်ဖို့မတည်မှုလို့ပြောလိုက်တယ်ဆိုတော့ဒါကိုအောင်ကြီးကိုတရားရှင်လွတ်တဲ့ကိစ္စခိုင်သွားပြီလို့ပြောနိုင်တာပေါ့ဗျာ။အထူးပေါ့ဗျာအခွင့်အထူးအကြောင်းအရာမရှိရင်ပေါ့ဗျာ။ကိုအောင်ကြီးကဒီကိစ္စမှာအပြီးပြတ်လွတ်တယ်လို့တမန်နိုင်ပြီပေါ့ဗျာ။နော်
တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးချုပ်ရက်နဲ့6လကျော်ကြာဒီအမှုကိုရင်ဆိုင်ပြီးတရားရှင်လွတ်မြောက်ခဲ့တာ2လပြည့်ခဲ့ပြီဖြစ်ပေမဲ့ဗစ်တိုးရီးယားအမှုရဲ့တရားခဏ်အစစ်အမှန်ကတော့ပေါ်ပေါက်ချင်းမရှိသေးပါဘူး။တန်တရားတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလင်းငယ်ဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်သတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မှုခင်းရက်တက်ဖွဲ့အရာရှိ၃ဦးကို ဥပဒေနဲ့မညီတဲ့လုပ်ရအတွက်တာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်တရားစွဲနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကလည်းနိုင်ငံတော်တမန္တထံရှောက်ထားခဲ့တာပါဒါပေမဲ့လည်းတလားကျော်ကြာတဲ့အထိထူးခြားမှုမရှိသေးတာကြောင့်ဒီအမှုနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်ဖို့နဲ့ဗစ်တိုးရီးယားလိုအများကသတ်မှတ်ထားတဲ့ကလေးငယ်အတွက်တရားမျှတမှုရှိရေးကိုပြည်သူအများကလူလားနေကြတာဖြစ
ကိုမဆူဆူပြောပြသွားတာပါရှင်။ခုတရုတ်နိုင်ငံထဲမှာဖန်ခံထားရတဲ့မြန်မာတင်မောသားတွေဘက်ကိုအလှည့်ပေးကြပါတယ်။မကောပစ္စည်းတင်တင်မောရင်းနဲ့တူတရုတ်နိုင်ငံမှာအဖန်ခံထားရတဲ့မြန်မာတင်မောသားတွေကိုပေကျင်းမြို့မြန်မာတန်ယုံကလိုအပ်တဲ့အကူအညီတွေပေးနေတယ်လို့တန်ယုံတာဝန်ရှိသူတူဦးက VOA ကိုပြောပါတယ်။တရုတ်ရဲတပ်ဖွဲ့ကတန်ယုံကိုပေးပို့ထားတဲ့အဖန်ခံရသူအရေးအတွက်နဲ့မြန်မာနိုင်ငံပင်လယ်ကူးတင်မောသားအလုသမားများအဖွဲ့ချုပ်ကသိထားတဲ့အရေးအတွက်ကြားမှလည်းကြွားခြားချက်ရှိနေပါတယ်။သူတို့တွေပြန်လွတ်နိုင်မဲ့အလားအလာရောဘယ်လိုရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မောင်ဟိုသမောရီဘော်ကဖမ်းဆီးရမည့်ရဲ့မြန်မာသမောသားစီရင်ကိုတရုတ်ပြည်ရဲဌာနတွေကပေကျင်းမြို့မြန်မာတန်ယုံကိုပေးပို့ခဲ့ရဖြစ်ပြီးအားလုံးပေါင်း30လောက်ရှိမယ်လို့တရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတောင်ရှိသူတို့က VOA ကိုပြောပါတယ်
။သူကစီရင်နေတမလို့ရှူပို့လာတယ်။ပို့လာတဲ့အရာတော့အယောက်80လောက်တော့မရှိသေးဘူးရှင်။တမလို့ရှိမှာတော့လေ30ဝန်းကျင်တော့ရှိပြီဟုတ်ကဲ့။ဒါပေမဲ့အခုလက်တလုံးမှာလည်းအဲ့လိုမျိုးရောက်လာတာမျိုးကြီးလည်းရှိနေတာပေါ့နော်။သူတို့တရားဥပဒေတိုင်းပဲတမလို့ကသွားရတာရှိတယ်။တမလို့အနေနဲ့ကြတော့သူတို့တရားဥပဒေကိုဝင်ပြီးတော့ဟုတ်ဖတ်လို့မရဘူးပေါ့နော
်မောင်ဟိုသမောဖြစ်တဲ့အတွက်ဖမ်းခံရသူတွေဟာတရုတ်နိုင်ငံရဲ့တရားစီရင်မှုကိုခံယူရအောင်မှဖြစ်ပါတယ်အခုထိမ့်သိမ်းခံရရဲ့မြန်မာသမောသားအရေးအတွက်ဟာ80လောက်ရှိမယ်လို့မြန်မာသမောသားအတိုင်းဝန်ကတော့ခန့်မှန်းနေတယ်လို့မြန်မာနိုင်ငံပင်လယ်ကူးသမောသားအလို့သမားများအဖွဲ့ချုပ်ဒူးဩကထာဦးတင်ဝင်းနိုင်ကပြောပါတယ
်ထိမ့်သိမ်းခံတာကတော့ချို့ပြောတယ်လူဟောပေါ့80မိသားလောက်ရှိတယ်ပြောတယ်အဲကျွန်တော်တို့အဲ့ဒါ25ရက်နေ့ကျရင်တော့ကျွန်တော်တို့ဒီအန်ဝါသမားကြီးမှာအဲ့ရလုပ်ဖို့နည်းနည်းအစီအစဉ်ရှိရည်အဲ့ဒီခုနကဘလူးဘလူးအကြံပေးရမယ်ဘလူးလုပ်ရမယ်ဆိုတော့ကျွန်တော်အဲ့ကျမှဆုံးချက်မယ်ဒီကိစ္စနော
်တရုတ်နိုင်ငံမှာအဖမ်းဆီးခံရတဲ့သမောသားတွေကိစ္စကိုသူတို့အဖွဲ့ကဒီအပိုင်းဆွေးနွေးတိုင်ပင်ပြီးသတင်းထုတ်ပြန်သွားဖို့ရှိရလို့လည်းပြောပါတယ်ပေကျင်းမြန်မာတန်ယုံရဲ့ဖေဖော်ဝါရီ18ရက်သတင်းထုတ်ပြန်ချက်ထဲမှာတော့တရုတ်အစိုးရကအများအားဖြင့်သမောအကြီးအကဲတွေကိုသာဆက်လက်ဖမ်းဆီးထားပြီးအငြေတန်းသမောသားတွေကိုပြန်ပြီးလွှတ်ပေးလေးရှိကြောင်းဖော်ပြထားပါတယ်။လက်ရှိတရုတ်အချင်းထောင်တွေမှာဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကအဆုတ်ရောင်ရောဂါဖြစ်စေရဲ့ကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်တပြည်လုံးကူးစက်နေရာကြောင့်စိုးရိမ်နေကြတာတွေ့ရပေမဲ့ထိမ့်သိမ်းခံရတဲ့မြန်မာသမောသားတွေကတော့အဆင်ပြေပြေရှိနေကြတယ်လို့လည်းပေကျင်းမြို့မြန်မာတန်ရုံတောင်ရှိသူတွေက VOA ကိုပြောပါတယ်
။ဒီသားစုတွေနဲ့ဆက်သွယ်ပေးတဲ့အကိစ္စကအခုလောလောဆယ်ပေါ့နော်ဒီယောဂအခြေအနေအရာပေါ့လူချုပ်မိသားစုတွေကသူတို့အထက်မှာလုံခြုံမှုရှိရလားပေါ့နော်။ကျမတို့ကိုယ်တိုင်သွားပြီးတော့တွေ့ထားတဲ့တင်မောသားဆိုလည်းသူတို့အထက်မှာရောက်နေတဲ့ကာလမှာသူတို့အဆင်ပြေမှုရှိတဲ့အတိုင်းအတာကိုကျမတို့ပြန်ပြောကြပြီးရဲ့ဒီတစ်နေ့ကိုထမင်းသုံးနဲ့ဆားရတယ်။သူရဲ့ဆေးဝါးနဲ့ပတ်သက်မှာသွားနှုတ်တာတို့ပါလို့လည်းသူတို့ဟိုအဲ့လိုအဆင်ပြေပြေနဲ့ရှိနေတယ်ပေါ့နော်။
ဒါအပြင်ပြစ်မှုမစီရင်ခင်ကာလမှာမြန်မာသမောသားတွေရဲ့အမှုကိုရှော့ပေါက်ပေးဖို့နဲ့ရှေ့နေမငှားရမ်းနိုင်တဲ့သူဆိုရင်လည်းရှေ့နေလိုက်ပါဆောင်ရွက်နိုင်ရေးစီစဉ်ပေးဖို့တရုတ်နိုင်ငံသားရေးဌာနနဲ့ညှိနှိုင်းပေးရမျိုးကိုလည်းပေကျင်းမြို့မြန်မာတန်ယုံကဆောင်ရွက်ပေးနေရလို့တန်ယုံတောင်ရှိသူက VOA ကိုပြောပါတယ်။ရေချောင်ပို့ဆောင်ရေးဦးစီးဌာနစည်ရင်းတွေအရဆိုရင်တရုတ်အစိုးရဖမ်းဆီးထိန်းသိမ်းခဲ့တဲ့မှောက်ခိုသမောအရေးအတွက်ဟာ2019ဒီဇင်ဘာလအထိ36ဆင်းရှိပါတယ်။တရုတ်မှောက်ခိုသမောတွေပေါ်ကိုစေလွှတ်ခဲ့တဲ့ပြည်တွင်းသမောသားဝန်ဆောင်မှုကုမ္ပဏီ14ခုကိုလည်းမြန်မာအစိုးရကလုပ်ငန်းလိုင်စင်ယာယီပိတ်သိမ်းခဲ့ပါတယ်
။ကိုစော်ထက်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ရေပန်းချံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်ခြင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။ဖုန်းနံပါတ်ကတော့ 1-2-3-2-3-2-5-5-5-4 ဖြစ်ပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာစိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ် February 18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9:00ခွဲကနေ 10:00 အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲအတွင်းနဘာရာပြည်တွေကမဲယုံတချို့မှာတင်းငွေနေ့ကလေးကစပြီးမဲဆန္ဒရှင်တွေကကြိုတင်မဲတွေစောစောပေးခဲ့ကြပါလေသမ္မတကိုယ်စားလှယ်လောင်းတွေလည်းမဲဆန္ဒရှင်တွေနဲ့တွေ့ဆုံစည်းရုံးပွဲတွေကျင်းပခဲ့ကြပါလေလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြတာပါနဘာရာပြည်တွေက2020သမ္မတရွေးကောက်ပွဲပါတီရင်းသမ္မတလောင်းတတိယမြောက်ကျင်းပတဲ့နေရာဖြစ်ပါတယ်။အထက်လွှတ်တော်မှဘန်နီဆန်ဒါစ်ကတော့ဖေဖော်ဝါရီလ22ရက်နေ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲကျင်းပမယ်။နဘာရာပြည်နယ်အသောစနေနေ့ကတက်ဆက်စ်ပြည်နယ်ကိုဝင်ကြီးသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကိုတွေ့ဆုံခဲ့ပါတယ်
။ Black and white and Latino, Native American, Asian American, Gay or straight.
လူပြူလူမဲလက်တင်နယ်ပွားဌာနေအမေရိကန်တိုင်းရင်းသားတွေအာရှနယ်ပွားအမေရိကန်တွေလိင်တူစုံမတ်သူတွေစန်းကျင်ဘက်လိင်ကိုစိတ်ဝင်စားသူတွေဘသူပဲဖြစ်ဖြစ်ကျွန်တော်တို့အားလုံးဟာအမေရိကန်တွေပါကျွန်တော်တို့အတူတကွလက်တွဲရပ်တည်မယ်ထရမ့်ကိုအနိုင်ယူကြမယ်ဒီတိုင်းပြည်ကိုကျွန်တော်တို့ပြောင်းလဲရပါလိမ့်မယ
်ဘာနီဆန်ဒါစ်နဲ့အတူအိန္ဒိယနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပစ်ဘူဒီဂျေးလဲပြီးခဲ့တဲ့အိုင်အိုဝါပြည်နယ်နဲ့နယူးဟမ်ရှန်ယာပြည်နယ်တွေကပနမရွေးကောက်ပွဲတွေမှာထိတ်ဆုံးကနေထောက်ခံမှုအခိုင်အမာရခဲ့သူတွေပါသူကအခုလိုပြောပါတယ်
I'm running for president because I'm afraid that our country is running out of time but I believe it is not too late for us to come together that we have a future
တိုင်းပြည်တို့အချိန်သေးပြီရှိတော့ဘူးလို့ဆိုမိတဲ့အတွက်လဲကျွန်တော်သမရကိုယ်စားလှယ်လောင်းဝင်ပြိုင်တာပါကျွန်တော်တို့အားလုံးအတူလက်တွဲကြမယ်ဆိုရင်တိတ်နောက်မကျသေးဘူးလို့ကျွန်တော်ယုံကြည်ပါတယ်စူးစီးနိုးထားဖို့ဇာနာရှိတယ်ပဋိပက္ခတွေကိုမဖန်တီးဘူးဆိုရင်အနာဂတ်မှာကွယ်လွှတ်ချက်တွေကိုကျွန်တော်တို့ကျော်လွှားနိုင်မှာပါအမေရိကန်အများစုကပုံမကောင်းပုံနဲ့အနာဂတ်ကိုတောင်းဆိုနေပါတယ
်။အထက်လွှတ်တော်အမတ်အေမီဂလိုဘယ်ရှာကတော့သမ္မတကိုယ်စားလှယ်လောင်းအဖြစ်စပြိုင်ခဲ့တုန်းကထိတ်ဆုံးနေရာမှာမရှိခဲ့ပေမဲ့ပြီးခဲ့တဲ့နယူးဟမ်ရှန်ယာပြည်နယ်ရွေးကောက်ပွဲမှာတတိယနေရာကနေအများစုထောက်ခံမှုရလာခဲ့ပါတယ်။အဲဒီနောက်ပိုင်းသူ့ရဲ့ရွေးကောက်ပွဲရန်ပုံငွေအတွက်ဒေါ်လာ12သန်းအလူငွေရခဲ့တဲ့အကြောင်း ABC ရုပ်သံကနေခုလိုပြောပါတယ
်။ Most of itjust from regular people who have discovered me for the first time and get what I'm focused on which is bringing people with me
ရေဘုံဝေးချဲ့တဲ့များစုကတာမန်ပြည်သူတွေပါသူတို့ကကျမဘာကိုအာရုံစိုက်နေလဲလူတွေကိုပတ်ထုတ်နေတဲ့သူမဟုတ်ပဲလက်ခံပေါင်းစည်းနိုင်အောင်တုံ့နေတဲ့သူအင်ဂျီရောကိုတင့်တင့်တဲ့တဲ့ပြန်ဖြစ်အောင်လှုပ်ဆောင်နိုင်တဲ့သူဆိုတာကိုပထမဆုံးသိခဲ့ကြပြီးအခုလိုအလှငွေထည့်ကြတာပါအရေးကြီးဆုံးကတော့သမ္မတဒေါ်နယ်ထရန့်ရဲ့နောက်ကျောင်းရာဇဝင်နဲ့နှိုင်းယှဉ်ပြီးလူများကိုစာနာပြီးရိုကျိုးစွာနေတတ်တဲ့သမ္မတတယောက်ကိုရွေးချယ်နိုင်ဖို့ကျွန်မကိုထောက်ခံကြတာပါ
ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းကိုယ်စားလှယ်တွေထဲမှာထိတ်ဆုံးကပြေးနေတဲ့သူလို့သတ်မှတ်ခံခဲ့ရတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့အိုင်အိုဝါနဲ့နယူးဟမ်ရှိုင်းယားပြည်နယ်တွေကရွေးကောက်ပွဲတွေမှာထောက်ခံမှုအားနည်းခဲ့တဲ့အတွက်နဘာဒါနဲ့ဒီလကုန်တောင်ကယ်ရိုလိုင်းနားမှာကျင်းပမယ်ပနမရွေးကောက်ပွဲတွေမှာထောက်ခံမှုခိုင်မာရဖို့ကြိုးစားနေပါတယ်။နဘာရာပြည်နယ်မှာဖေဖော်ဝါရီလ22ရက်နေ့မှာပါတီတွင်သမ္မတလောင်းရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့မဲယုံ80လောက်မှာအနည်းငယ်တွေကလေးကမဲဆန္ဒရှင်တွေစောစောကြိုပြီးကြိုတင်မဲတွေပြီးခဲ့ကြောင်းပါခင်ဗျာ။
အင်တိုင်းအစည်းအဝေးတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစည်းအဝေးကိုနားဆင်ကြကြရပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းအစည်းအဝေးစတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရမှုမဆုမွန်တို့ရဲ့ဒါရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာ
ညကြမှာခင်ဗျာ။ဒီကနေ့ညပိုင်းတိုင်းလီလိုက်စီစဉ်ကနေပြီးကျူးစုပါရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီရွက်ကောက်ပွဲဥပဒေရဲ့ဟာခွက်တာခွက်ကိစ္စပါ။မြန်မာနိုင်ငံထဲမှာခုဒီ2020မှာဆိုရင်အစိုးရအလှည့်ဒီအဖွဲ့ရဲ့အလှည့်ပြောင်းဖြစ်စီမဲ့အထူးထူးရွက်ကောက်ပွဲတက်ကိုကျင်းပဖို့ရှိနေပါရယ်။နှစ်ပေါင်းများစွာဆေးအချိုကြီးအောက်နေကြရရဲ့နောက်အရက်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေခြင်းကျင်းပတဲ့ပြောရမဆိုရင်တတိယအကြိမ်ထူးထူးရွက်ကောက်ပွဲကြီးဖြစ်မှာပါ။ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာဖို့အတွက်ရွေးကောက်ပွဲရဲ့ဒီတည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်ဖို့လိုတာတွေစသဖြင့်ဒီရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမဦးကတော့ဒီ New Myanmar Foundation ကဒါရိုက်တာပါမတ်မြနန္ဒာသင်ဖြစ်ပါတယ်ခင်ဗျ။ဒီ line ပေါ်မှာရှိပါတယ်။နောက်တစ်ဦးကတော့ဒီမြန်မာနိုင်ငံဒုက္ခရှင်နေတူဖြစ်ပါတယ်ဦးသိန်းတန်းဦးနှစ်ဦးစလုံးလေ line ပေါ်ကိုရောက်နေပါပြီခင်ဗျ။တော့ကျွန်တော်အရေးဆုံးတော့ဦးသိန်းတန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းကိုကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဦးသိန်းတန်းခုနကကျွန်တော်ပြောလို့ပေါ့လက်ရှိမြန်မာနိုင်ငံကဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ရွေးကောက်ပွဲဆိုင်ရာမှာသူတို့ပြင်ဆင်တာတွေလည်းပြီးခဲ့တဲ့ရက်ပိုင်းတွေမှာပြီးခဲ့တဲ့နှစ်ပိုင်းတွေမှာပြင်ဆင်တာတွေလည်းလုပ်ထားပါတယ်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့အဲ့တော့မြန်မာနိုင်ငံလက်ရှိသွားနေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့လွတ်လပ်မျှတမှုရှိလားရည်မှုအဖြစ်ဦးသိန်းတန်းလက်ရှိလုပ်နေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ဘယ်လိုမြင်မိပါလဲ
အဲ့ကျွန်တော်ကအခုပြင်ထားတာလေးတွေကိုစိုက်တယ်ဗျာ။ဟုတ်ကဲ့။ဟိုချိန်ရက်တွေရှိနေသေးတယ်နဲ့ဥပမာအားဖြင့်တပ်ပင်းလေးတွေကိုအပြင်ထုတ်လိုက်တာ။ဒါတော့ရေးကြည့်တဲ့ဥစ္စာဖြစ်တယ်။အဲ့ဒါကကျွန်တော်ဓာတ်ရည်ဆိုတာလည်းဝန်ထမ်းနေတယ်လေ။အဲ့ဝန်ထမ်းနေဆိုတော့ဝန်ထမ်းလူသားစုကြီးလည်းပြင်ရတဲ့အတူတူလဲပေးရတာပေါ့။ဟိုဘာဖြစ်လို့အဲ့ဒီဖြစ်ကြတာလဲထားမှာလား။အဲ့ဒီဆိုရင်ကျွန်တော်တို့ကစိတ်ဝင်ပါတယ်စိတ်ကြည့်ပါဘူးလေဆရာဝန်တွေပဲစိတ်မကြိုက်လဲပေးရကြတော့မှာလား။အဲ့ဓာတ်ရည်ဆရာကြီးကမြင်လာမှုဖွင့်နေလာမှုကြည့်ရ
ဟုတ်ကဲ့နောက်တစ်ခုကမဲဆန္ဒရှင်ဟုတ်ကဲ့ကြားရအောင်ဒီဥသေတန်းဦးအတန်ပြပြပ
ါဟုတ်ကဲ့
မဲဆန္ဒရှင်ဒီပေါ့နော်နေမြမာရှိရဲ့မဲဆန္ဒရှင်ဒီဒီရွှေပြောင်းလုပ်သားရည်နဲ့ပတ်သက်လို့မဲပေးခွင့်နဲ့ပတ်သက်လို့နဲ့အခုပြင်ဆင်ထားချက်တွေနဲ့ပတ်သက်လို့ဥသေတန်းဦးကပြောချင်ပါလေအဲ
့ဒါတော့အားနည်းကြည့်ရှိတုံးမဲရအဲဒါကျွန်တော်တို့ဒီမဲပေးခွင့်စုံစုံလေလို့ပြောနေတဲ့တာနေလဲကြားရတာပေါ့နော်ဟိုအဲ့ဒီလာကတော့ဟိုချွေးကြီးလို့ပြောတော့အဲ့ဒီချက်ကိုကျွန်တော်ပြောရပါတယ်အားလုံးနဲ့ဆက်ကကျူတင်နေတဲ့ပတ်သက်လို့လေသူတို့စတဲ့ကများပြင်ထားလို့ကျွန်တော်တွေ့ရတယ်။အဲဒီကျူတင်နေတဲ့တက်တဲ့မဲရုံကိုပြင်ဖို့တဲ့ကိစ္စကတော့ကြည့်ကြည့်ရအောင်ဖြစ်ပြီးတော့ကျွန်တော်တို့ဒီချူကြောင်းလုပ်သားတွေနဲ့ပတ်သက်တဲ့အတိုင်းကတော့ဒီလူအချက်ကိုပုံတော့အောင်ဖြည့်ကြည့်နိုင်လို့ကျွန်တော်မခင
်ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေလေးပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်မမြနန္ဒာတင်ကိုဖိတ်ခေါ်ချင်ပါတယ်မမြနန္ဒာတင်ကြားပါလားခင်ဗျာဟုတ်ကဲ့မမြနန္ဒာတင်ခုနကလည်းဦးသိန်းတန်းဦးတချို့အချက်တွေပြောပါတယ်ကျွန်တော်အခုသိချင်တာဒီရွက်ကောက်ပွဲနဲ့ပတ်သက်လို့ပြင်နေဆင်တဲ့ခါမှာရွက်ကောက်ပွဲဥပဒေတွေ new ဥပဒေတွေနဲ့ပတ်သက်လို့ပေါ့လက်ရှိအနေအထားမှာလိုအပ်ချက်တွေဘာတွေရှိလဲသူပြင်ဆင်တာတွေလုံလောက်နေပြီလား
ဟုတ်ကဲ့ဟုတ်ပြီကြာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ပါလေအဲဒီအခုကဒီရွက်ကောက်ပွဲဥပဒေ new ဥပဒေပြင်ဆင်မှုတွေကတော့ပို့ပြီးတော့မှဒီကောင်းမြင်လာတဲ့အချက်တွေပဲရှိတယ်အဲဒါပေမဲ့ကျွန်တော်တို့ဒီဒီလိုတူညီကြရဲ့ဒီရောက်ကြဲလေးဖြစ်ဖို့အတွက်ဒီအဓိကကြရဲ့ဒီတိုင်းမြင့်ချက်တွေတော့လုပ်ဖို့ကြံနေသေးတယ်ဒီကဘာလို့မြင်လဲပေါ့နော်။အမှဖြစ်သောချက်တွေဆိုလို့ရှိရင်ကျွန်တော်တို့ကဒီကစီပုံအခြေခံဥပဒေရဲ့တန်တက်ချက်တောင်းဆိုလို့ဒီကျင်းကျင်းလို့မရနိုင်သေးတဲ့အနေထားမျိုးတွေကိုကျွန်တော်တို့သိရတယ်
။ဟုတ်ကဲ့အဲ့ဒါကဘလို့အချက်မျိုးလဲခင်ဗျ။
ဒီမှာအပြည့်စုံရင်ကျွန်တော်တို့ဒီကတော့ကိုယ်စလေလောင်းဥချင်းပေါ့နော်ဒီကိုယ်စလေလောင်းဥချင်းမှာဆိုလို့ရှိရင်အဲဒီကဒီရေကောက်တင်ရောက်ခံရတဲ့အဖြစ်နဲ့ဆိုင်ရင်ဒီကတစ်ဆက်ဆက်ပဲဒီစက်ဟစ်ပေါ့နော်ဒီမှာဒီမှာအနည်းဆုံးစက်ဟစ်အဖြစ်ကြအဲလူထိုင်ရဲ့ဒီဖြစ်ရမယ်ဆိုတဲ့အမျိုးမျိုးကြတော့အဲဒီမှာလည်းတခြားတော့ဒီအဲဒီကြနေပြီးတော့မှပြန်နေပြီးတော့မှဒီရောက်လာတဲ့ဒီအဖြစ်တော့ငငယ်လေးလုပ်ခဲ့တဲ့အဖြစ်တွေလည်းရှိရတယ်နော်ဒါဒီစက်ဟစ်ကတော့အဲဓာညာလေးလည်းမားဟစ်တော့ဖြစ်ဖြစ်နေဒီမှာဒီငငယ်လေးတက်နေကြတယ်ဒီအကျံပြည့်စက်တွေရရှိနေတယ်ဒါပေမဲ့ဒီလိုမျိုးတွေကြတော့ကျွန်တော်တို့ကတော့ပြင်လို့အကျံချင်တော့အဲတချို့တော့ဒီရေကောက်ပွဲဥပဒေမှာပါရဲ့အချက်တွေကဒီကိစ္စအခြေခံဥပဒေမှာလည်းတပ်ပါနေတဲ့အခါကျတော့ဒီပြင်လို့တဲ့အချက်တွေအဲရှိတာကိုပြရတယ်နောက်ဆက်ဆက်တဲ့ကျွန်တော်တို့ဒီတော့ပေါ့ဒါအားလုံးနဲ့ပြည်ပြီးသားပါတယ်ဆိုတော့ဒါမှ25ရက်တဲ့နေ့ကိစ္စကိုကျွန်တော်တို့ကပြောကြရတယ်ပေါ့နော်အဲဒီ25ရက်တဲ့နေ့ကိစ္စမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲဒီဒီကောက်ကိုဥပဒေကနေပြီးတော့ဒီစီးပွားရေးတော့နော်ဒီစီးပွားရေးဟာကိုသာဒီကတော့ကိုမရှင်ရနေဒီတော့မှဒါသိညာလေးရမယ်ဆိုရအောင်ရှိတယ်။အဲဒါပေမဲ့လို့ကျွန်တော်တို့ကအဲ့အခန်းထဲမှာပဲတစ်ခါတော့ဖတ်သွားလဲဆိုတော့သူကဒီအစားအသောက်ကြောင်းလေးရှင်လေးသိကြပြတ်တက်ပြီးတော့ဒီဟိုဒီကတော့ကိုမရှင်ရအကြောင်းကြားမယ်။အစားအသောက်ကြောင်းလေးမှလည်းဒီဟာမျိုးကြီးကြတော့အဲကျွန်တော်တို့ကဒီ25ရာခိုင်နှုန်းလေးရှိနေတဲ့အပြင်ဒီရေးတော်နည်းချင်းစဉ်းထားလိုက်တဲ့ဒီတက်မြေကဒီလိုလေးဒါလေးဒီအဆက်ဆက်တဲ့ငါးနှစ်တန်းဆိုရင်တော့ ကျွန်တော်ပို့ပြီးတော့မှဒီကောင်းနေဒီအမှန်တရားတွေပေါ့ဆောက်ရှောက်ကြလို့ဒီဒီလေဒီကိစ္စရတာအရှိန်ရလာတဲ့ဆက်ဆက်တွေဖြစ်နေပေါ့နော်ဒီကလေးအမြင်နဲ့ဆိုလို့ရှိရင်တော့ဒီကလာတစ်ခုပြီးတစ်ခုပြီး session တစ်ခုပြီးတစ်ခုဒီတိုင်းညာဒီတိုင်းနေတဲ့ဟာမျိုးတွေရှိနေတော့ဒါပြီးပြီးတော့ဒီဖြစ်နေပြီလို့ပြောလို့ဒါဒီလိုအချက်မျိုးလေးတွေကိုပြောရအောင
်ဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်မေးချင်တာရွက်ကောက်ပွဲအသုံးစရိတ်ဒီပေါ့ပြောမှကျွန်တော်စီယုံးရေးကာလအသုံးစရိတ်ဒီပေါ့ဒီအသုံးစရိတ်ဒီနဲ့ပတ်သက်လို့မြန်မြန်တတဖြစ်အောင်လို့ရောလုပ်ပေးထားတာမျိုးရှိပါလားလက်ရှိဥပဒေတိုင်းဆိုတော့မြန်မြန်တတဖြစ်ပါရဲ့လား
အဲ့ဒီမှာကြာဒီစက်ကအမျိုးမျိုးရှိရပါတော့အမှအခုဒီနေ့လာရရဆိုရင်ဒီဒီကတက်ပေါ်မှာပေါ့နော်ဒီချမ်းတိုင်းမှာများတဲ့ဒီအကျုပ်ကဒီနေ့ဖားရနေတဲ့ခုရှိရပါတော့ဒီစစ်မှာကျန်လာတဲ့ပေါ့နော်ဒီကိုယ်ကနောင်နေရဲ့ဒီအတန်းကြီးတွေနဲ့ပတ်သက်ပြီးတော့ဒီပေါ်မှာဒီချက်ချင်းကြီးရမှလို့ဒီလိုပါပဲပတ်ချက်နေတာပေါ့နော်ဒီလိုဟာမျိုးနဲ့ပတ်သက်လို့ဒီတိချာတဲ့ဒီအခြေပေါ့နော်ဒီဥပဒေမှာမရှိသေးဘူးဆိုပြီးတော့ဒါရက်ကဲကွန်မရှင်နေဒီကြံစီထားမျိုးရှိရတယ်နော်ဒီလိုလေကငါတို့ကဒီ Facebook မှာပေါ့လေဒီဒီလိုနဲ့နည်းရဲ့ဒီအခြေညာထားတဲ့ဒီအင်းစုတွေကိုတည်ပြီးတက်ချက်မရှိဘူးဆိုလို့ရှိရင်ကြတော့ဒီပို့ပြီးတော့ဒီလိုမျိုးမျိုးကိုသိချင်နိုင်ရဲ့ဒီကိုဒီလိုနည်းအတွက်ကတော့ဒီအပတ်သက်ပြရှိနိုင်ပြီးတော့ဒီအခြေတော်တွေအတွက်ကတော့နောက်တစ်ချက်ရှိနေတယ်เนาะဆိုဒီလိုမျိုးအချက်တွေဒီကျက်စနေကြရည်ရှိတယ်နောက်တစ်ချက်ကတော့ဒီဟိုဘက်ဒီအမျိုးသားဖြစ်တော့ပေါ့နော်ဒီအမျိုးသားဖြစ်တော့ဒီလိုမျိုးနေရာကိုဝင်ကြရင်အချိန်မျိုးမှဆိုရင်တို့ကဒီနေ့နဲ့တူရမဖြစ်တဲ့နေ့အနည်းငယ်အများကြီးမှရှင်းပြရတာဖြစ်တဲ့အတွက်ဒီဘက်ကဒီဖြစ်တော့အဲ့ဒါမျိုးဓာတ်ပုံနဲ့ဖြစ်တော့ဒီလိုချက်ပါလို့ရှိတော့ပုံပြီးတော့မှအတင်းကြည့်ဒီပုံပြီးတော့ရှိတယ်ပုံပြီးတော့မှသိကြည့်တယ်နော်အဲ့ဒီလိုရှိနေတယ်ဒီမြန်မာရှင်ကိုအင်းဒီအခြေချက်နဲ့ဒီဒီရဲ့မှာဒီအင်းဒီအစ်စ်စ်တွေတင်နေတဲ့ဒီရဲ့မှာဒီအပြင်မှာလည်းဒီတွေ့ဆုံရဲ့ဟာတွေရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုတနည်းထပ်မိချင်တာကလက်ရှိရွေးကောက်ပွဲအရာဆိုရင်တော့ဟိုအများနိုင်တဲ့လူကလုံးဝနိုင်တယ်ဆိုတဲ့သဘောမျိုးပေါ့နော် winner take all ဟာမျိုးဖြစ်နေတယ်အဲ့တော့တချို့ကပြောနေကြတာကအချိုးကျဒီကုစားပြုမှုဆိုတဲ့ဟာမျိုးကိုတင်ပြနေတာရှိပါတယ်အရင်ကာလတွေကတင်ပြနေတာရှိပါတယ်ခင်ဗျဆိုတော့ကဒီမဲဆန္ဒရှင်အချိုးတိုင်းပေါ်မှာမူတည်ပြီးတော့ပါတီကိုယ်စားပါဝင်ခွင့်ပေါ့နော်ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိရှိအဲ့အနေထိုင်းနဲ့ပတ်သက်လို့ဘာမှမများဒါနန္ဒတင်ဘလူယူဆပါလေ
ဟုတ်ကဲ့အဲ့ဒီနဲ့ပတ်သက်ပြီးတော့လည်းယူဆချက်တွေကတော့အမျိုးမျိုးပဲလေဒီနိုင်ငံရေးပါတီတွေကလည်းဒါကိုစဉ်းစားနေရဲစဉ်းစားချက်တွေလည်းရှိတယ်အဲတခုခုရှိရတာကတော့ဒီမျိုးကဒီ PR စနစ်ကိုတွားဖို့မှာအဲကျွန်တော်တို့ရဲ့အဓိကတော့ဒီမဲဆန္ဒရှင်တွေဒီလက်ထမရှင်ဒီလိုပါပေါ့နော်ဒီ awareness တော့ဒီလိုရှိနေလေဒီဟာကကျွန်တော်တို့ပြေပောင်းတဲ့အနေအထားမျိုးလားဆိုတာကိုတော့ဖတ်ပြီးတော့မှကျွန်တော်တို့ဒီစဉ်းစားဖို့ပေါ့နော်ဒီစဉ်းစားပြီးတော့မှဒီကောင်ဝိုင်းစဉ်းစားရည်လေဒါဖတ်ပြီးတော့ရုပ်ဆွေရင်ဒီလိုလေဒီဒီဟာပေါ်မှာတော့ဒီမှာပြနေချို့တော့အပိုင်းကလည်းဒီဒီဟာစနစ်မှာတော့ဒီအားကတက်ပြီးလေရှိတယ်လို့ဒီဖက်မှာလည်းဥယျာဉ်ဒီအနေနဲ့တူတယ်ရှိတယ်ဒါကျွန်တော်တို့ပြန်ပြီးတော့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလေးမေ့ချင်တာကမမြနာနာတင်တို့ကဒီရွက်ောက်ပွဲဥပဒေပြင်ဆင်ရေးတွေဘာတွေဟိုပြုပြင်ပြောင်းလဲရေးကိစ္စတွေပဲလုပ်နေတဲ့အခါကျတော့လူတို့ရဲ့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့ဥပဒေနဲ့ပတ်သက်လို့လုံထုံးလုံနည်းနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျာပုံပတ်သက်မှုဘယ်လိုရှိပါလဲ
ဒီကိစ္စကမှုကတော့တော်လေးရတော့မျိုးတွေပေါ့နော်ကျွန်တော်တို့ဒီဒီကျေးလာကဆိုရင်ဒီရွှေချမ်းလေးကြီးနဲ့ပတ်သက်ပြီးတော့နောက်တော့ဒီသမီးနဲ့ဆက်နေတဲ့နဲ့ပတ်သက်ပြီးတော့ဒီပန်းလေးကိုကောက်ဆွဲရပါတော့နော်အဲ့ဒါလေဆိုတော့တို့ကဒီဥပဒေမျိုးတွေကိုပြည့်ပြည့်ချက်စာရင်းဒီရတော့ပြည့်ပြည့်ဆိုရအပိုင်းမှာတော့မှတို့ဒီအပြည့်ချက်နဲ့မပြည့်ချက်ဘူးဆိုတာတို့မသိကြနေတဲ့အနေအထားမျိုးရှိတယ်တခြားကြတော့လည်းဥပမာလေရပြည့်ပြည့်တခြားကတော့ဒီကနေ့မျိုးရခံမှာဆိုရင်ဒီသာပြည့်ပြန်ပြီးတော့မပြည့်မလာဘူးနော်ဒါမျိုးလို့ရှိရင်ဒီဘက်ပြန်ရမှာပဲပြည့်မလားအဲ့လိုမျိုးတွေတို့မျိုးရဖြစ်မှာဒီတို့ဘက်ကတော့ဒီလိုချင်းရှိတဲ့နေရာပေါ့နော်ဒီပြည့်ရတာဒီနေရာမှာဒီမျိုးတွေနဲ့လို့ခြေလာကဟိုတနေရာနဲ့လည်းတရှိရတော့နော်ဆိုအဲ့ဒီတဲ့ကိုကျွန်တော်တို့ကဒီဟာကိုတော့ကြည့်နေတယ်ရှိတော့ဒီလက်ထမရှင်တွေနေနေကြတဲ့ဒီဥပဒေကြီးဥပဒေပိုင်းတွေရောအတရှိရှိရအားနည်းနည်းအားနည်းနည်းတွေဒီလက်ထမကျွန်တော်တို့ကဒီမဲသေးတဲ့အချိန်မှာတော့နည်းနည်းချင်းနေတာအောင်ဒီလက်ထမရှင်ရဲ့အဆင့်ကြီးအောင်ဒါရေတက်တဲ့မရှင်ရောဒီကတည်းကတက်တက်ပြီးရောဒီတောင်းတက်တဲ့ဒီနေရာရေးတာဒီအဆင့်ခေအားလုံးက
ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်းနဲ့မမနန္ဒတင်လီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်တော့ရှင်တချို့ဖိတ်ခေါ်ကြပါလေအရင်ဆုံးကိုနေဦးလင်းလီလိုင်းပေါ်မှာရှိပါလေခင်ဗျာကိုနေဦးလင်းဆွေးနွေးမိ мян လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ရေကောက်ပွဲကော်မရှင်အစိုးရခန့်လာတော့တိတ်တော့ဘာပေါ့နော် reasonable မဖြစ်ဘူးလို့ ရှင်းတာပေါ့နော်ဒါတစ်ချက်ပေါ့နောက်တော့ကျွန်တော်ပြောတဲ့ PR စနစ်ပေါ့နော် PR စနစ်ဖြစ်လို့ရှိရင်လည်းပိုကောင်းတယ်လို့ရှင်းတာပေါ့ဗျာကျန်တာတွေကတော့သိပြီးတော့လောက်ကြီးမဟုတ်ပါဘူးဒီလူတွေပါဝင်မှုမပါဝင်မှုဆိုတာကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ကိုယ်ရင်နင်းပြောရလို့ရှိရင်တော့ဒီမိုကရေစီလေးချင်းနေနဲ့ဝေးနေသေးတော့သိပြီးတော့ဟောပေါ့နော်ဟိုဖွဲဖြစ်တဲ့ရေကောက်ခွဲတော့ဖြစ်လာအောင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ
်။ဟုတ်ကဲ့ဖဲဖြစ်တဲ့မျှတတဲ့ရေကောက်ခွဲဖြစ်လာအောင်မထင်ဘူးဆိုတော့သဘောကလက်ရှိရေကောက်ခွဲအနေထားတွေကလွတ်လပ်မျှတမှုမရှိဘူးလို့ကိုနေဦးလေးယူဆရလားဘယ်ချက်တွေကြောင့်လဲခင်ဗျ။အ
ာမှန်တာပေါ့ဗျာဥမာတစ်ခုဆိုပါစို့ဗျာ။ဟိုရေကောက်ခွဲအခုကော်မရှင်ဦးလာကြီးတို့ကိုနိုင်ကကဘာဒီမှာရေကောက်ခွဲဟာNLD ပါတီနဲ့တန့်ခံရေးပါတီ200လောက်ပဲဟိုဟာပေါ့အမေရိကန်နိုင်ငံနိုင်ငံမှာလို့ရှိတယ်လို့ထင်နေတာမျိုးပေါ့အဲ့လိုမျိုးထင်နေတဲ့ကိုရဲကအများပြည်သူကိုကိုစားသူတဲ့ချမ်းနဲ့ဟိုတိတ်ငယ်တဲ့ပါတီတွေအတွက်အကျိုးစီးပွားဆိုတာဘာမှမရှိဘူးအဲ့တော့ဒီတိုင်းကြီးကဘာလဲဆိုတော့ဥပမာပြီးခဲ့တဲ့နှစ်ပြီးခဲ့တဲ့အချိန်ရွေးကောက်ပွဲမှာလည်းပဲဒီလိုပဲပြင်ပညောင်များစွာရဲ့ကိုဦးညီနဲ့လေပတ်ခဲ့တဲ့ NLD ကနိုင်ွားတယ်ဆိုတာရှင်းရှင်းလင်းလင်းပြီးတော့ဒါဒီမိုကရေစီတိုင်းပြည်မှာကျင့်သုံးတဲ့တကယ်ဟောပေါ့နော်ဟိုကျင့်စဉ်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုနေဦးလင်းကျေးဇူးပါကျွန်တော်နောက်ဆက်သွားရှင်သူဖိတ်ခေါ်ချင်ပါတယ်ကိုလှမောင်အမေရိကန်ကပါကိုလှမောင်ဆွနီးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်အဦးသိန်းတန်းတို့ဟိုပြောသွားတာတော့ကျွန်တော်ပြောချင်တာတွေပေါ့နော်ဟိုတမ်းမေယုံကိစ္စတွေဟိုချိုတင်မေကိစ္စတွေပေါ့နော်အလုတ်တမားကိစ္စတွေအဲ့တော့ကျွန်တော်ဟိုမေးချင်တာလေးပဲမေးပြရစီ
ဟို
ကာဒီသားမောင်ဘို့ပေါ့နော်ဟိုခွန်တော်ကြီးသားမောင်ဘို့ကပြောတယ်ဖုန်းကြီးတွေဟိုတာသာဝန်ထမ်းတွေမဲပေးဖို့တောင်းဆိုတဲ့ဟိုပြောလာတယ်ပေါ့နော်အဲ့တော့ကျွန်တော်လည်းငယ်စဉ်ခါတည်းကဒီဥစ္စာသိပါတယ်ကျွန်တော်တို့ဟိုဖုန်းတော်ကြီးတွေဖုန်းကြီးတွေတာသာဝန်ထမ်းတွေမဲပေးလို့မရဘူးကျွန်တော်ငယ်စဉ်ကဆိုအဲ့ကျွန်တော်ဦးလေးတယောက်ကဟိုအဋ္ဌံကိုရဲ့ဝင်ပြီးတော့အဲ့ဒီထဲမှာမဲဆန္ဒမပြရမချင်မဲသွားပြီးတော့ဘုန်းကြီးမဲပေးလို့မရဘူးဆိုတော့ तू အဋ္ဌကအတ္တနာဝန်ထမ်းလည်းမဟုတ်ဘူးလေအဲဘုန်းကြီးဝတ်ကြီးနဲ့မဲပေးတာပေါ့နော်အဲ့တော့ तू ကဘာပြောလဲဆိုတော့ငါဘုန်းကြီးကအယူနဲ့တူတူဖြစ်နေပြီပေါ့နော်အဲ့ဒါအခုချိန်မှာအဲ့ဒါရှိသေးလားပေါ့နောက်တစ်ခုကကျွန်တော်တို့ဟိုလက်တန်းလေးတွေပေါ့ဗျာလက်တန်းလေးတွေနှင်းစွန်းတဲ့ကိစ္စပေါ့ကျွန်တော်မြင်တာကတော့ဟိုမဲပေးပြီးလူတရားလက်တန်းလေးထောက်ပြီးတော့မဲပေးပြီးဆိုပြီးတော့အဲ့ဒါဟိုဟိုနီးစနစ်ကအိုက်တက်ကောင်းတဲ့နီးစနစ်မရှိဘူးလားเนาะဘာလို့လဲဆိုတော့ဟိုထပ်ပြီးတော့မဲမောက်ပနေအင်္ဂါဥကန်ပြီးတော့မဲပြဲလူတွေရှိတာဟုတ်ဗျအဲ့တော့အဲ့နှစ်ခုပါဗျအဲ့နှစ်ခုကဗမာနိုင်ငံမှာပဲကျင့်သုံးတာလားခြားနိုင်ငံတွေမှာကျင့်သုံးတာအဲ့ဒါလေးသိချင်လို့ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူလှည့်ပေးပါမယ်ကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဒီမဲရေးပွဲမှာเนาะတရားမျှတတယ်ဆိုတော့တရားမျှတမှုကတော့မရှိလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ပါပြလိုက်ဆိုတော့နော်9500ကျော်ဆိုတော့တော့ဒါတရားမျှတမှုကတမှုကလုံးဝမရှိဘူးကပါပြလဲဆိုရင်ကျွန်တော်တို့ကနော်တရားမျှတမှုရှိတယ်ချင်တယ်ဆောက်ရှိချင်အောင်ဥတည်ပြင်ဖို့လိုတယ်နော်အာဂတအကြောင်းသားတွေပြောတယ်လို့ပေါ့ဗျာအစ်စ်ရေးဆွဲဖို့လည်းလိုတယ်ကြမဟုတ်လို့ရှိရင်အစ်စ်ရေးဆွဲမှသာလျှင်နော်ဒီတရားမျှတတဲ့ဥပဒေကိုနော်ဟောထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေကနော်စစ်ဆက်ကိုနော်ဒီလေလေနဲ့ရောင်ရောင်ဝါးဝါးနဲ့ကျွန်တော်တို့ခံရအောင်ပါဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတိလက်မှုခင်ဗျာကျွန်တော်ခုနကကိုလှမောင်မေးသွားတဲ့မိကွန်းတွေလည်းရှိပါတယ်ကျွန်တော်မှတ်ထားပါတယ်ပြီးရင်တက်ဆိုင်ရလူမေးပေးပါမယ်ကျွန်တော်ရေဆုံးကိုဦးသိန်းတန်းဦးကိုပြန်ခေါ်ချင်ပါတယ်ဦးသိန်းတန်းဦးကြားပါလားမသိကျွန်တော်မေးချင်တာလေးတစ်ခုရှိလို့ပါ
ဟုတ်ကဲ့
ဦးသိန်းတန်းဦးကြီးပြောရမယ်ဆိုရင်လက်ရှိအလှည့်ပြောင်းကာလမှာရွက်ောက်ပွဲတကယ်အထူးထူးရွက်ောက်ပွဲကျင်းပခဲ့တာ2010မှာရှိတယ်2015မှာဖြစ်ခဲ့တယ်အခု2020လုံးပဲပေါ့ဒီရွက်ောက်ပွဲပြီးခဲ့တဲ့ရွက်ောက်ပွဲနှစ်ခုနဲ့နှိုင်းရှင်ပြီးတော့အချင်းလေးကိုလည်းပြောပြပါလားခင်ဗျဒီရွက်ောက်ပွဲနှစ်ခုလုံးကရောမျက်မှောက်တတ်လုံနိုင်ရဲ့လားဘယ်လိုမြင်ပါလဲ
ဒီကျမတို့အချင်းပြဆမာဆုံးကတော့ဟိုလိုအပ်ချက်ကိုဦးဆုံးဝင်ထားရတော့ဘူးတီးတယ်မူစိရိတာတဲ့ကျွန်တော်တို့ဆောက်ခံပါလေဒီမဟုတ်ဖြစ်တဲ့လူကြီးအောင်ပြောက်ပါတော့စစ်တပ်ကြီးတရားနဲ့တည်းဒီလိုမဖြစ်နိုင်ပါဘူးဘာလို့လဲဆိုတော့ဟို25000တုန်းကအလူလူပေးရကြီးကအဲ့တော့ပြန်နဲ့85000တွေကကျွန်တော်ခွဲရတာခွဲရတော့ဟိုဒီအဲ့ဒီဟာတော်တော်ခက်ခဲတယ်တရားမျှတမှုရှိတယ်နောက်2010ရွေးကောက်ပွဲကတော့အားလုံးပြည်တဲ့အတိုင်းပဲဒီအမျိုးသားပြည်ကြီးအဖွဲ့ကဒီလိုကောင်မျိုးအများဆုံးရှိတဲ့ပါတီမပါဘဲနဲ့တစ်ဖက်တာတယောက်ဆဲလုပ်ကြတာပေါ့ဗျာဒါလုပ်ကြတဲ့ရွေးကောက်ပွဲကျွန်တော်တော့ဒီလိုသားပြောရရင်တုံးတဲ့ကောင်စားပြောကျွန်တော်မယုံကြည်ပါဘူးအဲ့ဒီရွေးကောက်ပွဲကျွန်တော်ကဒီလိုကျွန်တော်မယုံဘူး2015ရွေးကောက်ပွဲလည်းတကယ်ကတော့
အကန့်အအန္တရာယ်ရှိတယ်။အဲ့ဒီကြားထဲကလူကြီးကသခင်နဲ့သူတို့ဆန္ဒကိုပြပြီးတော့ကျော်သွားတာပဲ။ဒီလိုကဖြစ်တယ်။အဲ့တော့ဒီ2030နဲ့စာရင်2015ကလူကြီးချင်းကြီးကြောင့်မလို့လုတ်ပြရတယ်။ရုပ်ောက်ကတော့အဲ့နေပြီးတဲ့ပါလာတယ်။2030တုန်းကသူရဟာအဲ့ဒါဒီအစိုးရမဟုတ်ဘူးလို့နိုင်ငံတကာကကြေညာတဲ့အချိန်မှာတောင်ဆန်းစီကြီးကိုဖြစ်တဲ့တင်းလာပြီးတော့မှ2015လုပ်တဲ့အခါမှာတော့ဆန်းကျင်ကြရန်2015 2030တဲ့တော့သူကတရားမျှတမှုရှိတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့လုံးလုံးလေးကတော့မဟုတ်ဘူးကြ။ဒါခုနလေးပဲ2008ဖွဲ့စည်းပုံအောက်မှာလည်းကျွန်တော်က19ကျေရအကောင်းနဲ့ဖွဲ့စည်းချက်ဒီကောက်ပွဲကြီးဖြစ်လာတယ်။ဒါခုနလေးကတကယ်တော့ဖြစ်တင်တာကဒီကောက်ပွဲကော်မရှင်ကလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်နော်။သာဒါပေါ်ဒီကျောင်းကြီးဒီမှာကိုရမှာတော့တက်လာတဲ့ဆရာရုပ်ဘုတ်ကောင်ကိုရှင်ဆက်လာ။တက်တာကကပြတ်တနာတရားဖြစ်တယ်။အချင်းဒီအခြေခံရမကောင်းဘူးကျွန်တော်ပြောပါပါ။အဲ့တော့ဒီတော့ဒီတရားနာတဲ့ရုပ်ဘုတ်ကတကယ်ဖြစ်ချင်တော့အနောက်ကျေပေါ်ဒီကိုညီဒီမှာပြရားစနစ်တွားလို့မရပါဘူး။ကျွန်တော်နိုင်ငံမှာ25ရာနှုန်းကအလိုလိုပြီးတဲ့ရှင်တော်မှာကျွန်တော်တွားပြီးတော့ပြရားလဲလို့ရှင်၅ပါးမောက်သွားပါလား။ပြရားစနစ်လုံးလို့မရဘူး။တခါမျိုးပေါ်ဒီကိုမချိမှတာလေ။ဘုရားမြတ်ရဲ့ဒီကောက်ပွဲကိုကျွန်တော်တန့်ကျင်ကြလုပ်နိုင်မှာဖြစ်ပါပါ
။ဟုတ်ကဲ့ခင်ဗျကျွန်တော်ဒီထဲကနေပြီးတော့ခုနကပထမဆွေးနွေးထားတဲ့ကုနေဦးလင်းရဲ့ဒီကော်မရှင်နဲ့ပတ်သက်လို့လွတ်လပ်မှုတဲ့ကော်မရှင်ဖြစ်ဖို့ဆိုတဲ့ကိစ္စအခုအသေးအံကူလည်းပြောသွားပြီဆိုတော့ကော်မရှင်ကလွတ်လပ်ဖို့ပါတီဩဇာတွေကကင်းဖို့အနေထားဆိုရင်ဘလို့ရွေးချယ်တင်လဲခင်ဗျအခုအနေထားကဟိုအစိုးရအဖွဲ့ကပဲရွေးပြီးနေတာနော်အဲ့တော့ဘလို့ရွေးချယ်တင်လဲခင်ဗျတော့
ကျွန်တော်ကအခုကော်မရှင်ကတော့လေးစားပါကျွန်တော်ယုံကြည်နေညာကြီးတာပါဥက္ကဋ္ဌအစပြီးတော့လေဒီရည်ရည်ကတော့တိုင်းပြည်ကြရကြတာတာနာအားဖြင့်လို့ရှင်လည်းနိုင်ငံတကာရုပ်ဘောကော်မရှင်တွေကဒီဒီအပီတာနာရတဲ့တာဒီနဲ့ဒီမတက်ဆိုင်ကြီးကနော်တော့ကျွန်တော်တို့တရားရင်းစိတ်တရားသူကြီးတွေသူ့လူများရှင်နေလူလူလေးစားတဲ့နိုင်ငံကြီးတမားတွေအဲ့ဒီကျွန်တော်လူတွေနဲ့ကျွန်တော်အိန္ဒိယချင်းနိုင်ငံတွေကျွန်တော်အိန္ဒိယတွေတာအစားနှုန်းပါလေအဲ့ဒီလိုကြီးကျွန်တော်လည်းနန်းတပီလေးလာကူလိုက်တော့တုတ်တာပေါ့နော်ဒါကတော့အခုကဖွဲ့စည်းပုံတရားဥပဒေကကျွန်တော်တို့ကအိန္ဒိယပြည်ထောင်တဲ့ရုပ်ဘောကော်မရှင်ကိုဆက်လက်နေဆိုးရတယ်ကအဲ့ဒီလိုရတဲ့ပုံပေါ်ပြီးပြောက်သွားကြတာဆိုတော့အနည်းနဲ့အများတော့တတ်တတ်ရှိတယ်အဲ့တော့အဲ့ဒီလိုကိုကျွန်တော်တို့မဖြစ်သေးဘူးဒီကရုပ်ောက်ပွဲကော်မတီရုံးကနေကဒီကတာဝန်ထမ်းဆောင်ဆောင်နေပြီးတော့ဒီပေါ်ပြေကော်မတီကတော့ဒီဒီတမတ်တမတ်ပုဂ္ဂိုလ်ကြီးအဲ့ညှိနှိုင်းပြီးတော့တမတ်တမတ်ပုဂ္ဂိုလ်ကြီးဘာကြောင့်ပြောရလဲလဲဆိုတော့ဒီတမတ်တမတ်ပုဂ္ဂိုလ်ကြီးပြီးတော့ငါအတိအကျကြီးတဲ့လူကြီးကိုယ့်ဘက်ကနေဆက်လာပြီးတော့အဲ့ဒီပြေနေရတာရောရေတော်တော်များများတမတ်ပြည်တပ်နဲ့50ကျော်ဒါကကွန်ဆယ်ဒီဒါကလာကြတယ်မဟုတ်လို့ခဲ့တော့အဲ့လိုမျိုးကအများကြီးကြည့်ပြီးဂျုံကြီးတန်းကြားတိုက်တဲ့လူတွေပါတဲ့ဒီဘဘကော်မရှင်အဲ့ဒါကိုလည်းအများဆန္ဒမဲ့နေရေးနေတယ်အဲ့ဒီကော်မရှင်ကြီးအစိုးရနဲ့ပြောင်းတဲ့နေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်ကုလမောင်ပြောသွားတဲ့ထဲမှာတာနာဝန်ထမ်းတွေမဲပေးခွင့်မရှိတဲ့ကိစ္စလားဦးသေးတန်းဦးအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲမြမောင်မြမလည်းပြောမစွန်းဘုဒ္ဓဘာသာဖုန်ကြီးတွေကဟိုရခိုင်တော့ကလည်းမနေဘူးလေဒ
ီကကျွန်တော်ရှင်နေရအဲ့ဒါတော့ဒုနဘာသာဖြေဝရဘုရားလာတာထူးခြားခြင်းဖြစ်တာလေဖြေဝရဘုရားပါကျန်တာဆိုတာဒီလောကကလွမြအောင်ဒုစားနေတယ်လူပေါင်းနဲ့တပတ်တက်တယ်ဒါကျွန်တော်တို့ဒီမှာဒီဒီရှိတဲ့ဒီဒီရဲ့အခြေအနေကကျွန်တော်ပြောတာဒီရဲ့အခြေအနေပြောတဲ့အတွက်လက်ရှိအခြေအနေမှာတော့ဒီပမာမာဒီရဲ့ဒီမြန်မာပြည်ကနေဥပဒေတွေအခုနောက်စင်နာရီအရလူမှုကြည့်ဖို့ဒီရတော့တန်ခါတော်ကိုမဲလေးကိုမပေးဘူးဒီလိုပဲပြလိုက်တယ်ဆိုရင်တန်တာသင်ကြရတယ်တိုင်းကြရပြီးတော့ဟိုကတန်တာဒီလိုတန်တာအခုတောင်မှမဲသိကမရှိရတော့မှစီယုံတွေအလုံးစားနေကြတယ်ဘုရားသာသာကြားလို့ဆိုရအလားအမတိုင်းဒါမျိုးကြီးလုပ်နေတယ်ဆိုကျွန်တော်တို့ဒီလက်ရှိလည်းမရှိဘူးတချို့နိုင်ငံလည်းသူ့ရမပြီးရတယ်အဲ့ဒါတော့အေးကြီးကဧကာကြီးကဆက်မြန်မာပြည်ရဲ့ရှိတဲ့ဥပဒေကြတော့မပြီးတာနှံ့နေလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့တော့တချို့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျကျွန်တော်ကိုတင်မောင်နိုင်ဆိုတဲ့ပိစာမှာကျွန်တော်ပဲဖတ်ပြပါမယ်တမရတော်မိသားစုဝင်တွေကိုပြည်သူတွေနဲ့တပင်းကြီးပြည်သူတွေနဲ့အတူမဲပေးစေချင်ပါလေတဲ့တက်တွင်းမဲယုံတွေကိုမထားစေချင်ပါဘူးတဲ့တမရတော်မိသားစုဝင်တွေမှာဒေါ်ဆန်းစုကြည်ကိုချစ်ခင်ပြီးတော့မဲပေးခဲ့တဲ့သူတွေကအများကြီးပါနောက်တစ်ယောက်ကတော့ဥစိတ်မောင်ပြပူလာတဲ့စာပါဥစိတ်မောင်ပို့တာကတော့တတိယချင်းရွက်ောက်ပွဲကိုကော်မရှင်ကနေပြီးတော့ free and fair လွတ်လပ်မျှတမှုဖြစ်အောင်လို့ဆောင်ရွက်ထားတဲ့အကြောင်းသိရပါတယ်တဲ့ဥပဒေစည်းကမ်းစည်းမျဉ်းတွေပြင်သစ်တာလည်းပြင်ပြီးပါပါပြီတဲ့တက်တွင်းမဲယုံတွေကိစ္စကိုလည်းမျှတအောင်တတ်မှတ်ပြတမ်းပြီးဖြစ်ပါလေတဲ့ဒါကြောင့်မလို့စိုးရိမ်စရာမရှိအောင်မီမဲလို့ထင်ပါတယ်ဆိုပြီးတော့အာဒါကဥစိတ်မောင်ရေးထားတဲ့စာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မမ်မြနန္နာတင်းကိုပြန်ဖိတ်ခေါ်ချင်ပါတယ်မမ်မြနန္နာတင်းကြားပါလားခင်ဗျဟု
တ်ကဲ့ရှင
်ဟုတ်ကဲ့ခုနကလိုင်းကြပါလို့ကျွန်တော်အခုမမ်မြနန္နာတင်းကိုမေးချင်တာကယူကောက်ပွဲနဲ့ပတ်သက်လို့နဲ့အသေးစိတ်မေးချင်တာကခုနက ကိုလာမှာဆွေးနွေးသွားတဲ့အချိန်မှာဟိုဦးတိုင်တောင်လည်းဆွေးနွေးပါတယ်မဲပေးခွင့်မရှိသူမရှိတဲ့လူရဲ့ကိစ္စပေါ့လက်ရှိပြဌာန်းချက်ရဘလူပြဌာန်းတာလေတန်ခါရီနဲ့ပတ်သက်လို့မဲမပြောက်ဆိုတဲ့ပတ်သက်လို့မမျှနာနာသိရမြင်ရသိကြပါတယ်
ဟုတ်ကဲ့အဲ့ဒီဟာရောဒီကျွန်တော်တို့ဒီဒိုင်းနမ်တစ်ခုနဲ့တစ်ခုနဲ့ရဲ့ဒီချင်းတိုင်းပုံစံမတူဘူးပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီတောင်းလိုက်လာတဲ့ဒီဒီကအဲဒီရောပေါ့အဲကျွန်တော်တို့ဒီပေါ်မှာဆိုရင်ဒီတန်ခါရော်လေးကဒီမဲ့ပြည့်ပြရတယ်ပေါ့နော်အဲဒါမဲ့ဒီကျွန်တော်မျိုးမှာတခြားနိုင်ငံတွေမှာဆိုရင်လည်းဒီမဲ့ပြည့်မရဘူးဆိုရက်အဲဒီအမိထားမျိုးရရှိတော့ဒီနိုင်ငံရဲ့ဒီကော်မရှင်ကြီးဒီရှိနေတဲ့ဒီတည်တဲ့အာဒီဒီအမှုတွေပိုက်မှာပေါ့နော်ဒါမဲ့ဒီဒီကြားထဲမှာတော့အဲဒီအခုကြလုံးမှာတော့ဒီကမ္ဘာတစ်ပွားမှာအပူပြီးတော့မှဒီခေတ်စားလာတာတော့ဒီတန်ခါးရေးကြီးကလည်းဒါသူတို့ဒီအနေနဲ့လည်းအဲဒီနိုင်ငံသားတွေလည်းဒီနေပေးခြင်းနဲ့ဆိုတဲ့အယူအဆမျိုးကတော့အဲဒီအခုကြလုံးမှာတော့ဒီခေတ်စားနေတဲ့တော်တော်များရှိပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ချက်မင်းကြတာမမြတာတို့ဒီကော်မရှင်နဲ့ပတ်သက်လို့ပေါ့လက်ရှိယူကောက်ပွဲကော်မရှင်တွေကမြန်မာနိုင်ငံမှာလွတ်လပ်ငှားတာတဲ့ယူကောက်ပွဲတွေကိုဖန်တီးနိုင်တဲ့သူ့မှာကက်ပစစ်တီရောရှိပါလားဘယ်လိုမြင်ပါလဲ။
အဲ့တော့ဒီကျွန်တော်တို့ရဲ့နိုင်ငံအနေထားနဲ့ဆိုလို့ရှိရင်တော့ဒီတက်လာရဲ့ကော်မရှင်ပေါ့နော်ဒီကော်မရှင်ကြီးကအများကြီးတို့မှာဒီစင်ကာပူကိုရှိနေတယ်ပေါ့နော်ဒီစင်ကာပူကိုရှိနေတယ်ဆိုကျွန်တော်တို့ဒီနိုင်ငံရဲ့အနေထားအရပေါ့နောက်ဒီဟိုဒီမျိုးကောင်းတွေရှိတယ်ဘာသာပေါင်းတွေလည်းရှိတယ်အဲ့တော့ဒီနိုင်ငံရဲ့တပ်ပြည်တွေကလည်းမျိုးတွေပေါ့နော်ဒီများတဲ့အခါမှာအဲဒီတက်လာတဲ့ဒီတက်ကျဲကော်မရှင်ကြီးအနေနဲ့ကြတဲ့ဒီဟာကိုအဲဒီတပ်ပြည်တွေနဲ့ဒီလုံဆောင်နေလို့ရှိရတယ်ဒီဥစ္စာဒီတစ်ခွေတည်းရဲ့ဒီအားနဲ့လက်ချက်ကြရတဲ့အများကြီးအခက်ဖြစ်ရှိရပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီနည်းချင်းလိုက်တာအစလို့အဲဒီရောက်ကြရည်ရဲ့တည်တည်ရှိတဲ့အနေထားမျိုးတွေမှာပေါ့အဲဒါကထင်တယ်ဒါဒီတော့ကော်မရှင်တစ်ခုရဲ့နဲ့အဲဒီဆောင်ရွက်ဖို့ဆိုလို့ရှိရင်မတော်လေးပဲဒီအပင်ကုန်မှုတွေတော်များနိုင်တယ်လို့ကျွန်တော်အဲ့လိုတည်မှာ
ဟုတ်ကဲ့ခင်ဗျာကျေးဇူးများကြည့်ပါတယ်ကျွန်တော်ဒိုင်အဒီလိုက်စီစဉ်ချိန်လေးဆက်သွားလို့ပါပေါင်းဆွနေပြီးတဲ့မမျှနနာတင်တဲ့ဦးသိန်းတန်းဦးကျွန်တော်တော်ရှင်ဒီအားလုံးကျေးဇူးများကြည့်ပါတယ်ခင်ဗျာဒိုင်အဒီလိုက်စီစဉ်ဒီမှာပဲကျွန်တော်ကပြီးပါ
ကိုယ်တိုင်ရုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်ဒီစီစဉ်ကို VOA Burmese News Facebook စာမျက်နှာကနေဖြစ်စေ VOA ရဲ့ Internet Website လိပ်စာကနေပြီးတော့ဖြစ်စေပြန်လည်နားဆင်နိုင်ပါလေရှင်အခုအင်ကာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသိဆုံးသူ1900ဝန်းကျင်ရှိနေပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစီးရင်ထဲမှာတော့ရောဂါကူးစက်ခံရတဲ့လူနာသစ်က1886ဦးနဲ့သိဆုံးသူ98ဦးလည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်စေခဲ့တယ်လို့ရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဒေတာတချို့ကိုလည်းတရုတ်တာဝန်ရှိသူတွေကအဝင့်အထွက်ပိတ်ပင်ထားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတရားခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess အပျော်စီစိန်ခံသင်္ဘောကြီးဘော်ကခီတယ်ရီကိုတော့မနှက်ဖြန်ပုတ်တူနေမှာသင်္ဘောဘော်ကစပြီးတော့ဆင်းခွင့်ပြုတော့မှာပါဒီသင်္ဘောကြီးဘော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီတယ်သူရှိခဲ့တဲ့အတွက်ဆယ်လျက်ကြာဝန်ထွက်ကန့်သက်ပြီးတော့စောင့်ကြည့်ခဲ့တာပါသင်္ဘောခီတယ်ရီအတော်များတဲ့အတွက်ခီတယ်အလုံးကမ်းပေါ်တက်နိုင်ဖို့ရက်တွေနဲ့ချီကျနိုင်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆေးစစ်ချက်အရာယောဂါကူးစက်မှုမရှိတဲ့လူတွေကိုတော့ပုတ်တူနေမှာကန့်တက်ခွင့်ပြုထားပေမဲ့လို့ယောဂါဆစ်ဆင်းနေတဲ့အနေထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မောဘောကဆင်ခွင့်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရသာတိုက်စုံမှုတိုးလာတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင်းကိပြည်နယ်မြောက်ပိုင်းနဲ့ချင်းမြင်နယ်တွေမှာပဋိပက္ခတွေအရှင်းမြင်လာတဲ့အတွက်ကလင်းငယ်တွေပါဝင်အရသာတိုက်စုံမှုတွေတိုးလာတဲ့ကိစ္စနဲ့အင်တာနက်တွေလက်တလောပြန်ပြီးတော့ဖြတ်တောက်ထားတဲ့အဲ့ဒီဒေသမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေဆိုတာလူအသောများများသိထားကြတဲ့ကိစ္စဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဆိုထားတာဖြစ်ပါတယ်အင်္ဂါနေ့ညပဲ VOA ကထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်ခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wondret ဖြစ်ပါတယ်ကျမတို့အတန်လွင့်နေတဲ့အစီအစဉ်တွေကိုအစီအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32ပထမနာရီဝက်မှာလိုင်းလက်မီတာ190လို့ကနေနားဆင်နိုင်ပါတယ်ဗီဒီယိုရေးသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome to the Voice